Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်2018ခုနှစ်ဇန်နဝါရီလ8ရက်တနင်္ဂနွေနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်မြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းကီလိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်ကျမကစုမမရှင
်မင်္ဂလာညချမ်းပါရှင်ကျမသင်္ကီထိုက်ပါเยรูซาเล็มတိုက်ခိုက်ခံရမှုအတွင်းอิสราเอลစစ်သား4ဦးသေဆုံးခဲ့ပါတယ်။အီရန်နိုင်ငံမြို့တော်ဘက်ဂရတ်မှာအထေကံဘုံးခွဲတိုက်ခိုက်ခံရတာကြောင့်အနည်းဆုံးလူ73ဦးသေဆုံးပါတယ်။အမေရိကန်ပြည်ထောင်စုဖလော်ရီဒါလေဆိပ်မှာပြစ်ခတ်တိုက်ခိုက်ခဲ့တဲ့လက်သက်တဲခံဖြစ်တမ်းပြရှိထားသူကိုလူတွေသေဆုံးခဲ့ရတဲ့အကြမ်းဖက်တိုက်ခိုက်မှုနဲ့မနေ့ကဆွဲချက်တင်လိုက်ပါပြီ။ဒီလိုထိတ်တန့်ရောက်တဲ့တွေကိုမမိုးဖြူနဲ့အတူကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသောတာရှင်နေနာဆရာမဲ့တွေတွေမှာဆိုရင်တော့မြန်မာနိုင်ငံရဲ့လူခွင့်အခြေအနေကိုလာရောက်လေ့လာဖို့ရှိတဲ့ကုလထုစုံစမ်းစစ်ဆေးမှုရန်ဟီလီရဲ့ခီးစဉ်အတွင်းမှာအကျဉ်းသားတွေရဲ့အရေးနဲ့ပတ်သက်လို့ဆွေးနွေးကြဖို့ရှိပါတယ်
။ဆွေးနွေးတဲ့အခါမှာတော့ကျွန်တော်တို့ကအကြီးစားလက်ရှိအခြေအနေမှာနိုင်ငံရဲ့အကျဉ်းသားတွေရှိနေသေးတယ်ဆိုတဲ့ပြဿနာကိုကျွန်တော်တို့ကတော့မဖြစ်မနေပြောရမှာဖြစ်ပါလေ
။နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်။နောက်သစ်လုပ်ငန်းသုံးစင်းတွေအတွက်အလုပ်ကိုင်းခွင့်လက်ဖန်တီးပေးဖို့ရည်ရွယ်ပြီးခရီးသွားတွေအပန်းဖြေလဲပတ်နိုင်မဲ့စင်စခန်းတွေဖွင့်လှစ်ပေးနေကြတဲ့မြန်မာပြည်အကြောင်းအစီအစဉ်နဲ့အတူတနင်္ဂနွေနေ့ညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်တိန်ကီထိုင်းနဲ့မမိုးဖြူတို့ကတင်ပြပေးမှာဖြစ်ပါတယ်ရှင
်။ Israel နိုင်ငံ Jerusalem မှာဒီကနေ့တနင်္ဂနွေနေ့စစ်သားအဖွဲ့တစ်ဖွဲ့အတွင်းကုန်တင်ကားတစ်စင်းနဲ့မောင်းဝင်တိုက်ခိုက်ခံရတာကြောင့်အသက်20အရွယ်စစ်သား4ဦးသေဆုံးခဲ့ပါတယ်စစ်သား15ဦးဒဏ်ရာရထားပြီး2ဦးကတော့စိုးရင်ရတဲ့အနေအထားမှာရှိတယ်လို့အာဏာပိုင်တို့ကပြောပါတယ်စစ်သားတွေကကားပေါ်ကဆင်းကားစားအချိန်မှာကုန်တင်ကားနဲ့ဝင်ပြီးတိုက်ခိုက်ခံရတာဖြစ်တယ်လို့ရဲအဖွဲ့ပြောခွင့်ရကပြောပါတယ်အခုတိုက်ခိုက်မှုဟာအကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုဖြစ်နိုင်တယ်လို့လည်းအစ္စရေးအာဏာပိုင်တို့ကပြောပါတယ်ရင်မောင်းသူကိုဖမ်းဆီးထားပြီးဖြစ်ကြောင်းအာဏာပိုင်တို့ကပြောထားပေမဲ့အသေးစိတ်ကိုတော့ထုတ်ဖော်ပြောဆိုတာမရှိသေးပါဘူးရှင
်အီရတ်နိုင်ငံဘက်ဒတ်မြို့တော်မှာအထေကံဘုံးခွဲတိုက်ခိုက်မှုတစ်ခုကြောင့်အနည်းဆုံးလူ73ယောက်သေဆုံးပြီးတော့ဒါဇင်နဲ့ချီတန်းရခဲ့တယ်လို့အီရတ်အာဏာပိုင်တွေကပြောပါတယ်။ Islamic အစွန်းရောက်ဖွဲ့ IS ကသူတို့တိုက်ခိုက်တာပါလို့ပြောဆိုထားပါတယ်။ Shia Muslim အများစုနေထိုင်တဲ့ရပ်ကွက်တစ်ခုကလူစီကားတဲ့ဈေးအဝင်မှာအထေကံဘုံးခွဲသမားကဖောက်ခွဲတိုက်ခိုက်ခဲ့တာဖြစ်ပါတယ်။ Baghdad မြို့တော်ထဲတခြားနေရာတစ်ခုမှာလည်းအထေကံဘုံးခွဲတိုက်ခိုက်မှုဖြစ်ပြီးတော့အနည်းဆုံးလူ9ယောက်သေဆုံးခဲ့ပါတယ်။လူပေါင်းဒါဇင်နဲ့ချီသေဆုံးခဲ့ရတယ်ပြီးခဲ့တဲ့သတင်းပတ်ထဲဘုံခွဲတိုက်ခိုက်မှုတွေကိုသူတို့လုပ်ခဲ့တာလို့ IS အဖွဲ့ကပြောဆိုပါတယ်။စာဒံမြို့မှာပြီးခဲ့တဲ့သတင်းပတ်ထဲမှာအထေကံဘုံခွဲတိုက်ခိုက်ခံရမှုမှာလူ30တဲ့မင်းသေဆုံးခဲ့ပါတယ်။အီရတ်နိုင်ငံမြောက်ပိုင်းမိုဆူးမြို့ရဲကအစ္စလာမစ်အစွန်းရောက် IS အဖွဲ့ကိုအီရတ်တပ်ဖွဲ့တွေကအပြင်းထန်ထိုးစစ်ဆင်တိုက်ခိုက်နေတဲ့အချိန်မှာအခုလိုအထေကံဘုံခွဲတိုက်ခိုက်မှုတွေထွက်လာတာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့အောက်တိုဘာလကမိုဆူးမြို့ကိုစပြီးထိုးစစ်ဆင်ခဲ့ပြီးတဲ့နောက်အီရတ်ပြည်သူ13,000ခွဲလောက်အိုအိမ်စွန့်ခွာထွက်ပြေးခဲ့ကြရတယ်လို့ကုလသမဂ္ဂကပြောဆိုပါတယ်။မိုဆူးမြို့ထဲမှာတော့ IS တိုက်ခိုက်ရေးသမား3,000ကနေ5,000လောက်အထိရှိနိုင်တယ်လို့ American စစ်ဌာနချုပ် Pentagon ကခန့်မှန်းထားပါတယ်ရှင်
။ American ပြည်ထောင်စု Florida ပြည်နယ်က၄စိတ်မှာပြစ်ခတ်တိုက်ခိုက်ခဲ့သူလို့တန်တရားရှိထားသူကိုနိုင်ငံတကာ၄စိတ်မှာလူသေဆုံးခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုနဲ့ဆွဲချက်တင်လိုက်ပြီလို့ Miami မြို့ကအစိုးရရှေ့နေုံထုတ်ပြန်ချက်မှာဖော်ပြပါတယ်။တောက်ချာနေကပြစ်ခတ်မှုအတွင်လူ9ဦးကိုတပ်ဖြတ်ပြီးလူ6ဦးဒဏ်ရာရစေမှုနဲ့အီရတ်စစ်ဗျံဟောင်းအသက်26နှစ်အရွယ်အက်စတီဗန်ဆန်တီယာဂိုကိုစွပ်စွဲထားတာပါဖလော်ရီဒါပြည်နယ်ဖော့လော်ဒါဒေးလ်လေဆိပ်အတွင်ပြစ်ခတ်မှုကြောင့်လူထောင်နဲ့ချီကြောက်လန့်ထွက်ပြေးခဲ့ရပြီးလေဆိပ်အတွင်ရုတ်ရုတ်တဲတဲဖြစ်ခဲ့ပါတယ်အပြစ်ရှိတယ်လို့ဆုံးဖြတ်ခံရရင်တော့ဆန်တီယာဂိုအနေနဲ့တေတံဒါမှမဟုတ်လဲထောင်နဲ့တသက်ချမှတ်ခံရနိုင်ပါတယ်ဆန်တီယာဂိုကိုတနက်ကိုင်းဆောင်မှုနဲ့လဲဆွဲချက်တင်ထားပါတယ်။သူကအာမခံမပေးဘဲဖမ်းဆီးထားပြီးမနေ့ဖြန်တနင်္လာနေ့ဖလော်ရီဒါတရားရုံးမှာပထမဆုံးရုံးထုံမှာလဲဖြစ်ပါတယ်။ဖလော်ရီဒါပြည်နယ်ဖော့လော်ဒါဒေးလ်လေဆိပ်ကိုတိုက်ခိုက်ဖို့ရွေးချက်နဲ့တမင်လာရောက်ခဲ့တာဖြစ်ပြီးအကြောင်းရင်းကိုတော့ရှင်းရှင်းလင်းလင်းမရှိသေးတဲ့အကြောင်းလဲမနေ့စနေနေ့ကသတင်းစာရှင်းလင်းပွဲမှာအာဏာပိုင်တို့ကပြောပါတယ်။တောက်ချာနေ့ကတိုက်ခိုက်ခံရမှုကြောင့်ပိတ်ထားခဲ့ရတဲ့လေဆိပ်ကတော့မနေ့စနေနေ့ကတဖြည်းဖြည်းချင်းပြန်လဲလဲပတ်နေပြီဖြစ်ပါတယ်။တိုက်ခိုက်သူအဖြစ်ဆွဆွဲခံထားတဲ့ဆန်တီယာဂိုနဲ့ညေကိုတော်စားသူဘရိုင်ယန်ဆန်တီယာဂိုကတော့အစိုးရကိုအပြစ်ဖို့ပါတယ် ဆန်တီယာဂိုကစိတ်ကျမ်းမာရေးအတွက်အစိုးရထံကိုအကူအညီတောင်းခံခဲ့ပေမဲ့မဖြစ်စလောက်အကူအညီပဲရခဲ့တာလို့ညကိုတော်ဆက်သူဘရိုင်ယန်ကပြောဆိုပါတယ်ရှင်
။အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ရဲ့အစိုးရအဖွဲ့ဝင်တွေအဖြစ်ရွေးချယ်ထားသူတွေကိုအခုသတင်းပတ်ထဲမှာအထက်လွှတ်တော်မှကြားနာဖို့ရှိနေပါတယ်။ဒါပေမဲ့အစိုးရအဖွဲ့ဝင်ဖြစ်တဲ့ရွေးချယ်ထားသူတွေကတချို့တော့အစိုးရတာဝန်ရယူပြီးတဲ့နောက်ပိုင်းအကျိုးစီးပွားဆိုင်ရာပြည်ပခန့်တွေမရှိသေးဘူးရည်ရွယ်တဲ့ကျင့်ဝတ်ဆိုင်ရာပြန်လည်သုံးသပ်မှုတွေလုပ်နေစေဖြစ်ပါလေအစိုးရအဖွဲ့ဝင်နေဖြစ်ရွေးချယ်ခံထားရတဲ့တတိတကြွေတချို့ကတော့အစိုးရအဖွဲ့ဝင်ယာယီရဖို့မဖြစ်မနေစစ်စစ်ဖို့လိုအပ်တဲ့ဗဏ္ဍာငွေကြေးဆိုင်ရာအချက်လက်ပါဝင်အစည်းအဝေးခန်းစာဆောင်ရွက်စရမ်းတွေကိုမဖြည့်ကြဘူးလို့အစိုးရကျင့်ဝတ်ဆိုင်ရာရုံးရည်ညွှန်ကြားမှု Walter Sharp ကအထက်လွှတ်တော်ခေါင်းဆောင်တွေကိုစာရေးသားပေးဖို့တိုင်ကြားထားပါလေပုံမှန်အဖြစ်အစိုးရအဖွဲ့ဝင်နေဖြစ်သမ္မတကရွေးချယ်ထားသူတွေကိုအထက်လွှတ်တော်ကမဲခွဲအတည်ပြုပေးရပါလေအထက်လွှတ်တော်ရဲ့အဓိကလုပ်ငန်းစဉ်ကအစိုးရအဖွဲ့ဝင်ယာယီတွေကိုယူမဲ့ပုံကိုယ်တွေအနေနဲ့အစိုးရလုပ်ငန်းတာဝန်နဲ့ပုဂ္ဂလိကစီးပွားရေးနဲ့ဆောင်ရွက်ချက်တွေကြားအကျိုးစီးပွားဆိုင်ရာပြည်ပခန့်ဖြစ်နိုင်ခြေရှိမရှိဆိုတာဆုံးဖြတ်ပေးရတာဖြစ်ပါလေအစိုးရအဖွဲ့ဝင်တွေအဖြစ်ရွေးကောက်ခံသမ္မတထရမ့်ကရွေးထားသူတွေအနေနဲ့သူတို့ရဲ့ပုဂ္ဂလိကပိုင်ဆိုင်မှုတွေကိုရောင်းချတာဒါမှမဟုတ်စီးပွားရေးလုပ်ငန်းကြီးတွေအကြီးအကဲတာဝန်ယူထားတာတွေကိုဆွန့်လွှတ်တာလို့အကျိုးစီးပွားဆိုင်ရာပြည်ပခန့်တွေကိုဘယ်လိုရှောင်လွှဲမလဲဆိုတာကိုလွှတ်တော်ရှိမှထွက်ဆိုကြမယ်လို့ခန့်မှန်းထားကြပါလေအစိုးရအဖွဲ့ဝင်တွေအဖြစ်ရွေးချယ်ခံထားပြီးကြားနာခံဖို့အတွက်သတ်မှတ်ချက်ပြည့်စုံထားသူပုဂ္ဂိုလ်6ဦးတည်းကရှင်နေချုပ် Jeff Sessions နိုင်ငံခြားရေးဝန်ကြီး Rex Tillerson တို့ကိုလာမယ့်ဗုဒ္ဓဟူးနေ့မှာကြားနာမှာဖြစ်ပါလိမ့်ရှင
် View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့ไลโดมิเตอร์24กิโลเฮิรตซ์12395ไลโดมิเตอร์25กิโลเฮิรตซ์11965ไลโดมิเตอร์32กิโลเฮิรตซ์9235ไลโดมิเตอร์51กิโลเฮิรตซ์5885สนิทตนูนี่มาไลไลมิเตอร์190กิโลเฮิรตซ์1505รูเนบาทุ่งลื่นปีนี่บาเลยครับ
မြန်မာပိုင်းစီစဉ်ရဲ့တင်းကနေနေညပိုင်းနိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်ရှင်။အမေရိကတိုက်အလဲပိုင်းနိုင်ငံဒေစီကိုခီးစဉ်ထွက်ခွာနေတဲ့ထိုင်ဝမ်သမ္မတဆိုင်အင်ဝမ်ဟာမနေ့စနေနေ့ကအမေရိကန်ပြည်ထောင်စုတောင်ပိုင်းတက္ကဆက်ပြည်နယ်ဟူစတန်မြို့ကိုရောက်ရှိပါတယ်။သမ္မတဆိုင်အင်ဝမ်နဲ့ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်တို့ပြီးခဲ့တဲ့လတုန်းကတယ်လီဖုန်းဆက်သွယ်ပြောဆိုမှုတွေလုပ်ခဲ့ပေမဲ့အခုခီးစဉ်မှာသူမအနေနဲ့ထရန့်နဲ့ရောတခြားသူ့ရဲ့အရာရှိတွေနဲ့ပါတွေ့ဆုံမှုမရှိဘူးလို့မစ္စတာထရန့်ရဲ့အစိုးရအဖွဲ့တာဝန်လွှဲယူရေးဆိုင်ရာအဖွဲ့ကပြောပါရယ်သမ္မတဆိုင်ဟာသူ့ရဲ့အမေရိကတိုက်အလဲပိုင်းနိုင်ငံများကိုလာရောက်တဲ့ခီးစဉ်အတွင်းတရက်ကြာဟူစတန်မှာရှိနေစဉ်အတွင်းမှာရောထိုင်ဝမ်ကိုမပြောင်းခင်တရက်လောက်ဆန်ဖရန်စစ္စကိုမှာနေထိုင်စဉ်မှာပါဘယ်သူနဲ့တွေ့ဆုံမယ်ဆိုတာကိုတော့မပြောဆိုပါဘူးထိုင်ပြည်ကအမေရိကန်တန်ယုံအဖြစ်သတ်မှတ်ထားတဲ့ထိုင်ဝမ် American Institute ကတော့ထိုင်ဝမ်သမ္မတဆိုင်အင်ဝမ်သွားမဲ့လက်တင်အမေရိကဒေသခီးစဉ်ဟာစီးပွားရေးကိစ္စတက်တက်ပဲလို့ပြောပါရယ်ဒီခီးစဉ်ဟာထိုင်ဝမ်ရဲ့တည်ငြိမ်စွာရည်တည်ရေးအတွက်စမ်းသပ်မှုတစ်ခုလို့ထိုင်ဝမ်ကမြင်ပေမဲ့အမေရိကတိုက်နိုင်ငံတွေနဲ့ဆက်ဆံရေးမှာထိလွယ်ရှလည်ဖြစ်နေပြီးအထူးသဖြင့်အမေရိကန်ပြည်ထောင်စုကိုဝင်ရောက်တာမှာတရုတ်အစိုးရရဲ့အာရုံစိုက်မှုကိုလည်းခံထားရပါတယ်ရှင်
။ပြီးခဲ့တဲ့အပတ်တောက်ကြနေ့ညနေပိုင်းကတနတ်သမားတယောက်ရဲ့ပြစ်ခတ်မှုကြောင့်မက္ကဆီကိုနိုင်ငံဂွာဒေါ်လာဟာရာမြို့မှာရှိတဲ့အမေရိကန်ကောင်စစ်ဝင်ရုံးကတာဝန်ကျအရာရှိတယောက်ဒဏ်ရာရသွားခဲ့ပါတယ်။မက္ကဆီကိုအနာပိုင်တွေကတနတ်သမားကိုအခုချိန်ထိရှာဖွေဖော်ထုတ်ဆဲဖြစ်ပါတယ်။တနတ်နဲ့ဖြစ်ခံရသူဟာလူသက်73နှစ်ရှိပြီဖြစ်တဲ့ American Council အရာရှိတူဖြစ်ပြီးတော့အခုတော့သူ့ရဲ့အခြေအနေတည်ငြိမ်မှုရှိနေပြီလို့မက္ကဆီကိုအစိုးရရှေ့နေချုပ်ရုံးကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။ American Council ဌာနရဲ့လူမှုကွန်ရက် Facebook စာမျက်နှာမှာဖော်ပြတဲ့ဗီဒီယိုမှတ်တမ်းအရတောက်ကြညနေပိုင်းက American Council အရာရှိကိုတနတ်နဲ့မပြစ်ခင်တနတ်သမားဟာရင်ရနာစခန်းရဲ့အပြင်ဘက်ကနေကျူတင်ဆောင်ဆိုင်နေကြတာဖြစ်ပါတယ်။တနတ်သမားဟာ American Council ရရှိရဲ့ကားရင်ရနာစခန်းထဲကထွက်လာချိန်နဲ့ချိန်အထိရင်ရစခန်းထဲမှာ Council ရရှိကိုနောက်ရောက်ခံလိုက်ခဲ့ပြီးမှကားရဲ့လေကမှန်ကိုဖိကတ်ခဲ့တာဖြစ်ပါတယ်။ဗီဒီယိုမှတ်တမ်းအရတနတ်သမားဟာအပြာရောင်ရှက်အင်ကြီးဝှက်ထားပြီးနေကမျက်မှန်တတ်ထားတာကလွဲလို့သူနဲ့ပတ်သက်တဲ့သတင်းချက်လက်တစ်ခုမှထုတ်ဖော်ပြောဆိုတာမရှိသေးသလိုဘာကြောင့်ခုလိုဖိကတ်ရတယ်ဆိုတဲ့အကြောင်းရင်းကိုလည်းမသိရသေးပါဘူး။ဒီတော့တွင် American အစိုးရစုံစမ်းထောက်လှမ်းရေးဘူရို FBI ကတော့တနတ်သမားကိုဖမ်းဆီးနိုင်ဖို့လိုအပ်တဲ့သတင်းအချက်လက်ပေးနိုင်တဲ့လူကို American ဒေါ်လာ2000စုငွေပေးမယ်လို့ကန့်လန့်ထားပါလိမ့်ရှင်။
ဥရောပတလွှာအီးလန်ရိုက်ခတ်တာကြောင့်ပြီးခဲ့တဲ့နှစ်ရက်အတွင်းအနည်းဆုံးလူ200,000သေဆုံးခဲ့ပါတယ်။သေဆုံးသူတွေထဲမှာရွှေပြောင်အခြေချသူတွေနဲ့အိုးမဲ့အိမ်မဲ့တွေအများအပြားပါဝင်ပါတယ်။အီးလန်ကြောင့်ဒီသတင်းဘက်ကုန်ပိုင်းအထိအပူချိန်ဆက်ပြီးတော့ကြဆင်းနေမယ်လို့လည်းခန့်မှန်းထားကြပါတယ်။ပြင်းထန်နိုင်ငံလဲပိုင်းမှာရေခဲနေတဲ့အဝေးပြေးလမ်းမပေါ်ဒီကနေ့တနင်္ဂနွေနေ့ခီးတဲ့တင်ဘတ်စ်ကတိမ်းမောက်တာကြောင့်ပေါ်တူဂီနိုင်ငံသားကဘာလက်ခီးတဲ့၄ဦးသေဆုံးပြီးလူ20လောက်ဒဏ်ရာရပါတယ်။အပူချိန်အနှုတ်14ဒီဂရီစင်တီဂရိတ်အထိကျဆင်းခဲ့တဲ့ပိုလန်နိုင်ငံမှာတော့အေးအေးဒဏ်ကြောင့်10ဦးသေဆုံးခဲ့ပါတယ်။အီတလီနိုင်ငံမှာတော့အေးအေးဒဏ်ကြောင့်လူ9ဦးသေဆုံးတဲ့အထက်5ဦးကအိုးမဲ့အိမ်မဲ့တွေဖြစ်ပြီး2ဦးကတော့ပိုလန်နိုင်ငံသားတွေဖြစ်တယ်လို့အာနာပိုင်တို့ကပြောပါတယ်။Czech သမရနိုင်ငံ Prague မှာတော့အေးအေးဒဏ်ကြောင့်သေဆုံးသူ3ဦးတည်းအိုးမဲ့အိမ်မဲ့2ဦးနဲ့တဦးကတော့ကားရန်နာရနေရအဆောင်ဝင်တန်းဖြစ်ပါတယ်ရုရှားနိုင်ငံမော်စကိုမြို့တော်မှာအပူချိန်အနှုတ်30ဒီဂရီစင်တီဂရိတ်အထိညပိုင်းမှာကျဆင်းခဲ့ပြီးစိန့်ပီတာစဘတ်မြို့မှာတော့အပူချိန်ကအနှုတ်24ဒီဂရီစင်တီဂရိတ်အထိကျဆင်းခဲ့ပါတယ်ရှင်
ပေါ်ဂီနိုင်ငံသမရအောင်ဖြစ်ပြီးဆိုရှယ်လစ်ပါတီထူထောင်ခဲ့သူမာရီယိုဆိုရက်ဟာအသက်62နှစ်အရွယ်မှာကွယ်လွန်သွားပြီဖြစ်ပါတယ်သူတည်ဆုံးသွားတဲ့အတွက်ပေါ်ဂီနိုင်ငံမှာမနေ့ပတ်တနင်္လာနေ့ကစပြီး3ရက်တိုင်တိုင်ဝန်ထဲခြေခွဲတဲ့အထိမ်းအမှတ်သတ်မှတ်ထားပြီးတော့သမရဟောင်းရဲ့အတုပအခမ်းအနားကိုတော့အင်္ဂါနေ့မှာကျင်းပမှာဖြစ်ပါတယ်1986ခုနှစ်မှာသူဟာပေါ်ဂီနိုင်ငံရဲ့ဝန်ကြီးချုပ်ဖြစ်လာပြီးအာဏာရှင်စနစ်အောက်ရောက်ခဲ့တဲ့နိုင်ငံကိုပါလီမန်ဒီမိုကရေစီနိုင်ငံတစ်ခုဖြစ်ဖို့လမ်းညွှန်ခဲ့ပြီးဥရောပတမက်ကမှလည်းနေရာတစ်ခုရယူနိုင်ခဲ့ပါတယ်1986မှာတော့260အတွင်းပထမဆုံးပေါ်ဂီသမရဖြစ်လာခဲ့ပါတယ်သူဟာကမ္ဘာမှာရောဥရောပတမက်ကမှပါလီးစားခံရတဲ့ခေါင်းဆောင်ဖြစ်တယ်လို့ကုလသွေးရေးမှူးချုပ်ကအမှတ်ချက်ပေးပါတယ်ရှင်
နောက်ဆုံးတင်ထားတဲ့သတင်းတွေကိုမတ်တိန်ကြီးထိုင်းနဲ့မမိုးဖြူတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးဆက်သွယ်မေးမြန်းချက်ကိုတင်ဆက်ပေးခြင်းပါတယ်။မနေ့ပြန် January 6ရက်နေ့မှာစတင်တော့မယ့်ကုလသမဂ္ဂရဲ့မြန်မာနိုင်ငံလူခွင့်အခြေအနေဆိုင်ရာအထူးစုံစမ်းစစ်ဆေးမှုရန်ဟီလီအနေနဲ့မြန်မာနိုင်ငံတွင်းကအချင်းတောင်အချင်းစခန်းတွေရဲ့အခြေအနေကိုကိုယ်တိုင်သွားရောက်ပြီးတေချာလေ့လာစစ်ဆေးသင့်တယ်လို့ထောက်ပြအကြံပြုပါရယ်အရသာအစိုးရလက်ထက်အကြံရှိနေသေးတဲ့နိုင်ငံရေးအချင်းသားတွေရဲ့အရေးကိုလည်းမစ္စရန်ဟီလီနဲ့တိုက်ရိုက်တွေ့ဆုံဆွေးနွေးဖို့ရှိတဲ့အကြောင်းနိုင်ငံရေးအချင်းသားများကူညီဆောင်ရှောက်ရေးအသင်းမြန်မာနိုင်ငံ AAPBB ရဲ့အတွင်းရေးမှူးကိုတိတ်နိုင်ကအခုလိုပြောပြပါရယ်တွေ့တဲ
့အခါမှာတော့ကျွန်တော်တို့ကအကြီးစားလက်ရှိအခြေအနေမှာနိုင်ငံရေးအချင်းသားတွေရှိမီပေးတယ်ဆိုတဲ့ကိစ္စကိုကျွန်တော်တို့ကတော့မဖြစ်နေပြောရမှာဖြစ်ပါလေ။နောက်တစ်ခုကအဲ့ဒီမှာမှာအခုဖြစ်စားနေတဲ့66ကကြီးတော့နော်။အဲ့ဒီလူမျိုးဒီပုံမှန်လေးနဲ့ဒီတက်ပြီးတော့ဒီထောက်ကြနေတဲ့လူတွေပဲရှိကြတယ်။နောက်တစ်ခါဒီဆိုရကနေပြီးတော့ဒီဖြတ်တယ်ဖြတ်မယ်နဲ့စူးစမ်းနေတဲ့စက်ခွန်တင့်ပေါ့နော်။ဆိုတော့ဒီမတရားပင်းတဲ့ဆက်တွေမှုပေါ့။ဆိုတော့အဲ့ဒါနဲ့ပတ်သက်ပြီးတော့လေဆက်ကုတ်တင်နဲ့ပတ်သက်ပြီးတော့လေအခုတရားစွဲခံနေရတဲ့လူတွေကတော်တော်များနေတဲ့အခြေအနေမျိုးရှိတယ်ဆိုတော့အစုလိုက်ပြုံလိုက်တရားစွဲခံနေရတဲ့ကိစ္စမျိုးတွေရှိတဲ့အခါကျတော့ကျွန်တော်တို့ကဘယ်နယ်ရောက်ကိုဖမ်းဆီးထားတယ်ဆိုတာတော့ကျွန်တော်တို့လက်နက်မမီတဲ့အခြေအနေမျိုးရှိပါတယ်လက်နက်မမီဆိုတော့အတိအကျဆင်းရင်မရမနေတဲ့အခြေအနေတွေရှိပါတယ်ဒါဆိုဟိုဥယျာဉ်တွေကအများများတယ်အစိုးရဘက်ကလည်းထုတ်ပြန်တာလည်းရှိပါတယ်သူတို့ဖမ်းဆီးထားတယ်ဆိုတဲ့ကိစ္စမျိုးလေဆိုတော့ဒါရင်းနဲ့ပတ်သက်ပြီးတော့အခုအခြားလေ့လာစုံစမ်းဖို့ကျွန်တော်တို့လည်းစုံစမ်းမယ်ဆိုရရတော့ကျွန်တော်တို့ကြေပြသွားမယ်ဆိုတဲ့ကိစ္စမျိုးလေးကိုလည်းကျွန်တော်တို့ကစနစ်ပြဖို့ရှိပါတယ်
ဟုတ်ကဲ့အဓိကကခုနကတော့ကိုတိတ်နိုင်ပြောတဲ့စက်ခွန်တင်နဲ့ပတ်သက်ပြီးတော့ကအခုဒီစစ်ဖြစ်နေတဲ့ကာလမှာတိုင်းရင်းသားလက်နက်ကိုင်တွေနဲ့ဆက်သွဲတဲ့အတွက်ဖမ်းဆီးချုံနောင်ထားတဲ့ဒီတချို့ဒီဒေသခံတွေနောက်ခုနပြောလို့တိုင်းရင်းသားလက်နက်ကိုင်တွေနဲ့ဆက်သွဲပါတယ်ဆိုပြီးတော့ဖမ်းဆီးစစ်ဆေးနေတဲ့အခြေအနေတွေကိုပြောတာလားရှင
်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်အခုအနေနဲ့ဒီအချင်းသားလေးတွေတိုက်ဆိုပြီးတော့ဘာကြောင့်ဖမ်းခံရတာလဲဆိုတဲ့ကိစ္စမျိုးလို့ဒီသွားရောက်ပြီးတော့လေ့လာနိုင်တယ်နောက်တစ်ခါချမ်းမကြီးမကောင်းတဲ့ဒီအချင်းသားလေးနဲ့ပတ်သက်ပြီးတော့နိုင်ငံရေးအချင်းသားလေးနဲ့ပတ်သက်ပြီးတော့ဟိုသူ့အနေနဲ့ဒီဒေသရခိုင်နဲ့ကိစ္စမျိုးလေးတူလို့လို့ရတယ်နောက်တစ်ခါအခုသာပြောသလိုပေါ့ဟိုတကယ်ကိုမရှိသေးတော့တဲ့ဒီဆက်ကတည်းကပုံမှန်မျိုးတွေဟိုတက္ကသိုလ်ကလည်းပြင်ဆင်ဖို့လူတဲ့ဒီ66ဒီကကြီးလူကိစ္စမျိုးတွေကသူ့အနေနဲ့ဒီတိုက်တွန်းလိုက်တယ်လို့ပဲကျွန်တော်တို့ပြောလိုက်ပါတယ်ပြန်လည်ပြင်ဆင်တာလေးပြန်လည်ပြီးတော့ဒီပယ်ဖြစ်တဲ့ကိစ္စမျိုးတွေကိုဟိုဘာဆက်ကတည်းဆိုလို့ရှိရင်ပယ်ဖြစ်တဲ့ကိစ္စပေါ့လေပယ်ဖြစ်တဲ့ဆိုလို့ကိစ္စဆိုတာကဟိုဒီနေ့ဒီကာလမှာနိုင်ငံရေးတည်ဆောက်ရေးကကာလမှာဒီဆက်ကကိလေသာဆွဲဆွဲနေတယ်ဆိုတဲ့ကိစ္စလေးကဘယ်လိုဖြစ်လဲဆိုတော့ကတော့ဒီပြည်ပြန်ရေးလုပ်သားစုကအများကြီးအနောက်ဆက်ဖြစ်နေတယ်လို့ကျွန်တော်အနေနဲ့တော့ယူဆပါတယ်ဆိုတော့အရင်ဆုံးဒီတိုင်းသားလက်နက်ကိုင်တွေနဲ့ညှိပြီးတဲ့ကတော့ ဒီအရင်းနဲ့ပတ်သက်ပြီးတော့မဖမ်းဆီးပါဘူးဆိုတော့ဂရိမျိုးတွေပြောကြတယ်ဆိုလို့ရှိရင်အရင်ဆုံးကတော့ကျွန်တော်ဥပဒေစုလက်ထက်တုန်းကတော့ပြည်ကျန်တာမျိုးတွေရှိပါတယ်ဆိုတော့ဒီဖက်ကအစိုးရလက်ထက်မှာလည်းဒီလိုမျိုးဒီဆက်ကွတ်တွေဆိုတာကဟိုတကယ်ကိုဒီနေ့ဒီချိန်မှာစကားပြောနေတဲ့အချိန်မှာအဲ့လိုမျိုးဆွဆွဲမှုတွေတဖက်နဲ့တဖက်အဲ့လိုမျိုးဆွဆွဲမှုတွေရှိနေတယ်ဆိုလို့ရှိရင်ဒါငြိမ်းချမ်းရေးကိုတော်တော်ကိုထိခိုက်နေတဲ့အခြေအနေလေးပဲလောက်ရလိမ့်မယ်လို့ကျွန်တော်တို့ကအဲ့လိုမြင်ပါတယ်
ဟုတ်ကဲ့နောက်တစ်ခုကမြန်မာနိုင်ငံမှာအခုလက်ရှိအရသာအစိုးရလက်ထက်မှာပေါ့နော်ဒီနိုင်ငံရေးဒီအချင်းသားတွေရဲ့နောက်ဆုံးအခြေအနေကဘယ်လောက်များအရေးအတွက်ရှိပါလဲရှင
်ဆိုတော့လက်ရှိကတော့နိုင်ငံရေးအခြေအနေကဖြစ်ဆက်ကြောရှိပြီးတရားရင်ဆိုင်နေရတာကဟိုတရားကြောရှိပါတယ်ဆိုတော့ဟိုရိုင်းပြီးလာရတဲ့ကျွန်တော်တို့ကဒီကိစ္စလေးကဟိုတကယ်ကိုဆွတ်ဆပ်မှုလိုအပ်နေရယ်ဆိုတဲ့ကိစ္စလေးကျွန်တော်တို့ရဲ့ဟိုစဉ်းစားချက်ကြီးကလည်းကျွန်တော်တို့ကဟိုစဉ်းစားမှုရှိပါတယ်
ဟုတ်ကဲ့ပါရှင်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ကိုတိတ်နေဟုတ်ကဲ့ပါရှင
်ဟုတ်ကဲ့ပါဟုတ်ကဲ့ပ
ါမြန်မာနိုင်ငံရဲ့ပညာရေးပြုပြင်ပြောင်းလဲမှုဘယ်အဆင့်ဘယ်အခြေအနေမှာရောက်နေပါပြီလဲအနေဆုံးအဆင့်အင်းကြီးချင်းနိုင်ငံအနေနဲ့ရင်ပေါင်တက်နိုင်တဲ့ပညာရေးအဆင့်ကိုရောက်ဖို့ရည်ရွယ်ပြီးထိရောက်တဲ့မူဝါဒနဲ့အကောင့်ထည့်ဖော်တာတွေရှိနေပါပြီလားဒီအကြောင်းအခုလာမယ့်အင်္ဂါညဓာတ်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီစီစဉ်မှာတိုက်ရိုက်ပါဝင်ဆွေးနွေးခြင်းရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါနေ့ညအမီပို့ထားပေးပါကိုဆွေးနွေးခြင်းတဲ့အကြောင်းအရာတွေကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရနိုင်ပါတယ် VOA ရဲ့ဖုန်းနံပါတ်က1-239-382-5554ဖြစ်ပါတယ်အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်ရရှင်နေအားလုံးကိုဖိတ်ခေါ်အပ်ပါတယ်ခင်ဗျာ
လာမယ့်အင်္ဂါနေ့ညတရရဲ့လေလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်။အခုတနင်္ဂနွေနေ့ညတိုင်းထုတ်လွှင့်ပေးနေကြမြမအရေးအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။မြမနိုင်ငံမှာသဘာဝပတ်ဝန်းကျင်ကိုအခြေခံတဲ့ခရီးသွားလုပ်ငန်းတွေတစ်နေ့တစ်ခြားရေပန်းစားလာနေတာနဲ့အမျှတစ်ချိန်လုံးကတိရစ္ဆာန်ရုံလိုမျိုးနေရာမျိုးမှာသာတွေ့နိုင်တဲ့ဆင်တွေကိုတွားရောက်ပြီးလေ့လာနိုင်တဲ့အစီအစဉ်တွေလည်းရေပန်းစားလာနေပါတယ်။မကြသေးခင်နှစ်တွေကနေစလို့တစ်ထုတ်လုပ်ရေးလုပ်ငန်းတွေကိုအစိုးရကရပ်ဆိုင်းထားလိုက်ကြတာတော့အလုတ်လက်မဲ့ဖြစ်ရတဲ့တစ်လုပ်ငန်းသုံးစင်တွေအတွက်အလုတ်ကိုင်းအခွင့်အလမ်းဖန်တီးပေးနိုင်မှုရည်ရွယ်ပြီးတော့ခရီးသွားတွေအပန်းဖြေလဲပတ်နိုင်မဲ့စင်စခန်းတွေကိုလည်းဖွင့်လည်လာနေပါတယ်။ဒါပေမဲ့ဒီလုပ်ငန်းတွေကနေစင်တွေရဲ့ဘဝတာယာဝါပြောရေးဘလောက်ထိဆောင်ကျင်းပေးနိုင်ပါသလဲဆိုတာကိုတော့ကိုအောင်လွင်ဦးကဒီသတင်းပတ်ရဲ့မြမအရေးအစီအစဉ်မှာတင်ဆက်ပေးထားပါတယ်ရှင်။
ဒီကူပိုနီရဲ့တနေ့တာလုပ်ငန်းဝင်ကတော့တညာလုံးတောထဲမှာလွတ်ပေးထားတဲ့ဆင်ကိုပြန်ခေါ်ရတဲ့ဆင်ကောက်တဲ့အလုပ်နဲ့စပါတယ်ဆင်တွေကိုညဘက်မှာတဘာဝအတိုင်းဖို့အပေါင်းအနေနဲ့အစာရှာစားဖို့လွတ်ပေးပြီးနောက်တနေ့လိုက်ရှာဖို့ဆိုတာကတော့ကိုယ်ဆင်ချောင်းကိုသိနေဖို့လိုပါတယ်တခါတရံတောထဲလွတ်လပ်တဲ့ဆင်တွေဟာ2မိုင်လောက်ကနေ6မိုင်လောက်ထိတော်တော်ဝေးဝေးလိုက်ရှာရတယ်လို့လည်းဆိုပါတယ်ဒါပေမဲ့လည်းတောဆင်ရိုင်းအဖြစ်ဖမ်းမိခဲ့ပြီးအခုခါခံမှန်းချီအသက်18နှစ်သားအရွယ်စိုးလွင်ဦးလို့မြည်ပေးထားတဲ့ဆင်ကိုတော့ဆင်ဦးစီးဖြစ်နေဆောက်ရှောက်လာတာ9နှစ်အတွေ့အကြုံရှိနေဖြစ်တဲ့ကိုဖုန်းနေအတွက်တော့ဆင်ခလောက်တန်အစဆင်ချေးလုံးအဆုံးတမှုထူးခြားတဲ့ဆင်ရဲ့အမှုချင်းတွေကိုခြေရာခံပြီးလိုက်ရှာဖို့ကတော့တိတ်တော့အခက်အခဲမရှိလာပါဘူးဆင်ကိုတွေ့ပြီဆိုရင်တော့ဆင်ဦးစီးတွေဆင်စခန်းနဲ့ပြန်ခေါ်လာပြီးမနက်ခင်းရေချောက်ကိုပြင်ရပါတယ်ဆင်တွေကိုရေချိုးပေးတဲ့အချိန်ဟာရင်းနှီးမှုရအောင်တိဆောက်ဖို့အကောင်းဆုံးချိန်လို့လည်းဆိုကြပါတယ်ဘူတန်ကမြန်မာတက်လုပ်ငန်းပိုင်းမော်ယိုကြီးစင်စခန်းမှာတော့လက်တလုံးစင်ကောင်ရီ20ကျော်နဲ့စိတ်ဝင်စားတဲ့ခီးသွားတွေအတွက်စင်ချီတာရေချိုးတာစင်နဲ့တောထဲမှာခီးထွက်တာလို့ပုံစံမျိုးမျိုးနဲ့ဝန်ဆောင်မှုပေးနေပြီးနောက်ပိုင်းမှာခီးသွားတွေနားနေတဲခုန်နေတဲ့အထိတိုးချဲ့သွားဖို့ရည်ရွယ်ထားတယ်လို့လည်းလက်ထောက်မန်နေဂျာဦးတင်ကျော်မူကပြောပါတယ်
။ကျွန်တော်တို့ကခီးသွားတွေရဲ့လာရောက်မှုကိုစိတ်ဝင်စားမှုကိုကျွန်တော်တို့ဝန်ဆောင်ပေးပါတယ်။ကျွန်တော်တို့ဒီမှာတော့ကျွန်တော်တို့လေ့ကျင့်ထားတာတွေကတော့ကျွန်တော်တို့မနေ့ဆိုတော့ရောက်မယ်ဆိုလို့ချင်းကျွန်တော်တို့ရေချတာကိုကျွန်တော်တို့မိသားစုနဲ့အတူစင်နေနဲ့အတူကျွန်တော်တို့ရေချလို့ရပါတယ်ရေချိုးလို့ရပါတယ်အဲ့ဒါပြီးတော့ကျွန်တော်တို့စင်လေးတွေရဲ့လေ့ကျင့်တက်မြောက်မှုလေးကိုကျွန်တော်တို့တည်ယူပြပါတယ်ဒါတည်ယူပြတဲ့နေရာမှာကျွန်တော်တို့ဘောလုံးကန်နဲ့ဘောလုံးကန်နာလေးတည်ယူပြတယ်ပြတာလည်းတူတူကျွန်တော်တို့တောင်းဆိုမှုရကျွန်တော်တို့တည်ယူပြပါတယ်နောက်ပိုင်းဆိုရင်တော့ကျွန်တော်တို့အောင်မြင်လာမယ်ဆိုရင်တော့ကျွန်တော်တို့ကဒီတည်ယူပြတဲ့အပိုင်းကိုတော့ကျွန်တော်တို့စနေတနင်္ဂနွေအစိုးရရုံးပိတ်ရများကိုကျွန်တော်တို့ဦးစားပေးတည်ယူပြပြီးတော့ကျန်တာတော့ကျွန်တော်တို့အနေနဲ့ conservation အပိုင်းနဲ့ကျွန်တော်တို့စင်တွေကိုတော်တဲ့စစ်စည်းတဲ့အပိုင်းတွေကိုကျွန်တော်တို့အလုပ်ဖို့နောက်ပိုင်းကြည့်ရတာပါ။အ
ေးစင်းလို့ခေါ်ကြတဲ့စင်တွေအများစုကတော့မြမတက်လုပ်ငန်းကပိုင်ဆိုင်ပြီးအော်တိုဘာလအထိစင်းတွေအရဆိုရင်တော့3000လောက်ထိရှိပါတယ်။တနင်္ဂနွေလုံးမှာရှိတဲ့အေးစင်း9500ကျော်နဲ့ကြံစင်တွေကိုတော့ပုဂ္ဂလိကပိုင်ဆိုင်ပါတယ်။ရန်ကုန်ကနေနေပြည်တော်အသွားလမ်းပေါ်က105မိုင်အကွာမှာရှိတဲ့ မော်ယော်ကြီးစင်စခန်းကလည်းအခြားနိုင်ငံအနှံ့ကစင်စခန်းတွေလိုပဲတည်ထောင်လုပ်မှုတွေရပ်ဆိုင်ထားရတာကြောင့်စင်တွေအတွက်မမေရရအလုတ်ကတော့မရှိတော့ပါဘူးဒီလိုစင်တွေရောစင်ထိန်ရတဲ့စင်ဦးစီးတွေပါတိတိကျကျအလုတ်တာဝန်မရှိဘဲဖြစ်နေတာကိုဖြည့်ရှင်းတဲ့အနေနဲ့ရောတစ်ပတ်တလန်းကဝင်ငွေရဖို့ပါရည်ရွယ်ပြီးအခုခါခီးသွွားတွေအလဲပတ်လာနိုင်မဲ့စင်စခန်းအဖြစ်ပြောင်းလဲထားပါစင်ကောင်ရီ3000လောက်နဲ့စင်ဦးစီး4000ကျော်ရှိတဲ့အစိုးရပိုင်စင်စကန်တွေအနေနဲ့စင်ကိုအခြေခံတဲ့ခီးသွွားလုပ်ငန်းကိုအဓိကအာရုံစိုက်လုပ်ကင်ဖို့လိုအပ်နေတာကြောင့်စနစ်တကျဖြစ်အောင်စီစဉ်နေတယ်လို့လည်းမြမတက်လုပ်ငန်းစင်အားဌာနစစ်ကမန်နေဂျာလည်းဖြစ်စင်စေးမှုတူဦးလည်းဖြစ်တဲ့ဒေါက်တာဇော်မင်းဦးကပြောပါတယ
်မဖြစ်မနေတော့ဒါကျွန်တော်တို့ကတူရီဇင်လိုင်းကတော့ဒီတူရီဇင်တော့လုပ်ရမှာပဲလုပ်ရမှာပဲဆိုတော့ဘာလို့ဆိုတော့နိုင်ငံရဲ့အခြေအနေကကျွန်တော်တို့ locking ကို short ချလာမယ် exception ကို short ချလာမယ်တဖြည်းဖြည်းနဲ့ short ချလာတဲ့အခါမှာကျွန်တော်တို့မှာ simple population တွေကများလာတယ်များလာတဲ့အခါမှာအဲ့အခြေအနေကြီးရည်တည်နိုင်ဖို့အတွက်ကျွန်တော်တို့က conservation လုပ်မယ်ဆိုရင်ပတ်စံမရှိပဲကျွန်တော်တို့ conservation လုပ်လို့မရအောင်အဲ့တော့ပတ်စံရမယ်နီလန်းတွေကိုကျွန်တော်တို့ရှာဖွေနေရမှာလေခုနကဒီဒီတူရီဇင်လိုင်းကိုကျွန်တော်တို့ကသွားမှာကျွန်တော်တို့ရမှာပါ
အော်တိုဝါလာတီစင်းနေရမြမတက်လုံငန်းပိုင်စင်ကောင်ရီ3000ကျော်ရှိနေပြီးခမ်းမန်းကြီးအင်းစင်စုစုပေါင်း9500ကျော်နဲ့ကြံစင်တွေကိုတော့ပုဂ္ဂလိကပိုင်ဆိုင်ထားပါတယ်ဒီစင်တွေအားလုံးအတွက်အလုတ်ကန်ခွင်လန်းကလည်းအခုခါမှာကြီးမားတဲ့စင်ကောင်မှုတစ်ခုဖြစ်လာနေပေမဲ့အစိုးရပိုင်စင်စကန်တွေအနေနဲ့ခီးသွွားလုပ်ငန်းကိုပြောင်းလဲလုပ်ကင်နိုင်မဲ့ရေကန်မြေကန်ကောင်းတွေရှိနေပြီးသားဖြစ်တယ်လို့လည်းမြမတက်လုံငန်းစင်ရဌာနစိတ်ကမန်နေဂျာဦးကုကူလက်ကပြောပါတယ
်ဌာနကသာလားကနံပါတ်အရှာစုမဲရဆိုးစားဌာနမှာတက်တာတားတယ်။နံပါတ်နဲ့နေရာကကျွန်တော်တို့တက်လုံငန်းစင်နေရာအစဉ်ဆက်ကြရတော်ရမှာပဲနေလာတာ။တော့ကောင်းနေစီမှာနေကြတာ။တက်လုံငန်းစင်ကနေရာတော့ကောင်းမှုရကြီးပါ။ဒါနံပါတ်နဲ့အားသာပြော။နံပါတ်3အားသာတားချက်ကဌာနမှာစင်ကြောနဲ့ပတ်သက်ပြီးတော့ရှင်းပြနိုင်တယ်လူကြီး။နိုင်ငံတကာကရောတည်ရင်းကရောစိတ်ဝင်စားအောင်သဘောကျအောင်ရှင်းပြတယ်လို့ကဌာနမှာပဲရှိတယ်။ဒီလူရောက်ကဆင်ကြောင်းလေးလာဖို့ဆိုကျွန်တော်တို့20လောက်လေးလာ
စင်နေတဲ့ခီးသွွားတွေအတွက်ဝန်ဆောင်မှုပေးတဲ့လုပ်ငန်းတွေကိုတော့အစိုးရတွေမကဘဲပုဂ္ဂလိကကဏ္ဍကလုပ်ကင်တာတွေလည်းတွေ့နေရပါတယ်38ဧကအခြေရှိတဲ့ပုဂ္ဂလိကပိုင်စင်စကန်တစ်ခုကိုတော့ ARE တိုင်း6000ခန်းကျင်နဲ့10000လောက်ကွာမှာအော်တိုဝါလာထဲမှာပဲစင်စဲကောင်နဲ့စတင်ဖွင့်လှစ်ခဲ့တာပါမြမတက်လုပ်ငန်းမှာလက်ထောက်မန်နေဂျာအထိတာဝန်ယူခဲ့ဖို့ပြီးစင်စကန်တွေမှာလည်းအတွေ့အကြုံရှိခဲ့ဖို့တဲ့ဦးရဲမြင့်လွင်ကတော့ကိုပိုင်စင်စကန်တစ်ခုဖွင့်ကျင်တဲ့သူ့အိမ်မက်ကိုအကောင့်ထဲပေါ်ခဲ့တာလို့ဆိုပါတယ
်ကျွန်တော်ရဲ့ယူရချက်ကတော့ငကူတွေကမှဒီလိုမျိုးကိုပိုင်စင်စကန်လုပ်ဖို့အစားတွေကယူရချက်ရှိပါတယ်အရင်တော့ကျွန်တော်ဌာနဒီတက်လုပ်ငန်းမှာလက်ထောက်မန်နေဂျာနဲ့တာဝန်ခံဘွားနဲ့ဟိုတာဝန်ယူခဲ့ရတာပါအဲ့ဒီတော့ကကျွန်တော်ကိုပိုင်စင်စကန်လုပ်ချင်တဲ့ယူရချက်မျိုးရှိပါတယ်အခုကတော့ဌာနအနေမှာအလုတ်ကနေမှအနားယူပြီးတော့ကျွန်တော်ကိုပိုင်စင်စကန်းအခုစလုပ်ဖြစ်တာပေါ့နော်ကျွန်တော်ဟိုထိုင်းနိုင်ငံကိုသွားပြီးတော့အလဲပတ်သွားတဲ့ဟာမျိုးပန်းကြမှာလဲသူတို့ရဲ့နမူနာတွေပဲကျွန်တော်ယူပြီးတော့ကိုပိုင်စင်စကန်းလုပ်ချင်တဲ့ရွယ်ချက်မျိုးလည်းရှိပါတယ်ပြီးတော့ကျွန်တော်ကလည်းစင်ကိုချစ်တတ်တဲ့ဟာနဲ့ကိုပိုင်လုပ်ချင်တဲ့ဟာနဲ့အခုကြတော့ကျွန်တော်ဒီဟာကိုကိုပိုင်စလုပ်ဖြစ်တဲ့သဘောပါ
အင်းကပုဂ္ဂလိကကဏ္ဍကိုမြမတက်လုံငန်းကစင်တကောင်ငားရန်ကကြံ့ငွေ3,900သာယူခဲ့ပေမဲ့အခုခါ4သိန်းနဲ့ငားရန်နေပြီးစင်နဲ့အတူလိုက်ပါမဲ့စင်ဦးစီးကိုတော့မြမတက်လုံငန်းကပဲလစာပေးထားတယ်လို့စင်နေအတွက်ကျမ်းမာရေးဆောက်ရှောက်မှုကိုလည်းတာဝန်ယူပါတယ်ချောင်းသာစင်စကန်မှာတော့တက်လုံငန်းပိုင်စင်9កောင်နဲ့အတူပုဂ္ဂလိကစင်ပိုင်ရှင်တယောက်ရဲ့စင်9កောင်နဲ့ဖက်ဆက်လုပ်ကန်နေတာပါမြို့ပလာစင်လုံငန်းလုပ်ကန်လာတဲ့ကရင်တန်းရန်သားစောမှုကတော့သူ့ကိုယ်ပိုင်စင်စဲကောင်နဲ့တဝက်ကိုချောင်းသာစင်စကန်မှာလာရောက်ရင်းနှီးမြှုပ်နှံပြီးဖက်ဆက်လုပ်ကန်နေပါတယ်။ကုန်းနေတော်ဝါရီထဲမှာအကြီးဆုံးဖြစ်တဲ့စင်တွေကိုခီးသွွားလုပ်ငန်းမှာအသုံးပြုရမှာစင်ရဲ့သဘာဝနဲ့ရင်ပန်းမှုမရှိတဲ့အလဲပတ်လာသူတွေအတွက်ဘေးရန်နေရာကင်းရှင်းရေးရလည်းအရေးကြီးပါတယ်။လောလောလတ်လတ်ဖွင့်လှစ်လိုက်တဲ့ချောင်းသာစင်စကန်မှာတော့ခီးသွွားတွေအတွက်ဘေးရန်နေရာကင်းရှင်းရေးလမ်းညွန်ဆောင်ရွက်ရှောင်ရွက်တွေကိုတတိပေးထားပါတယ်။ဘကိုတိုင်းမော်ယောကြီးစင်စကန်မှာတော့အလားတူလမ်းညွှန်ချက်တွေထုတ်ပြန်နိုင်မှုစီစဉ်နေပြီးခီးသွွားတွေနဲ့ရင်ပါနိုင်သမျှရင်ပါအောင်စင်တွေကိုလည်းနေ့စဉ်လေ့ကျင့်ပေးနေတယ်လို့လက်ထောက်မန်နေဂျာဦးတင်ကျော်မူကပြောပါတယ
်။ပထမ16កောင်မှာတော့ကျွန်တော်တို့ကတရက်ကို2កောင်နှုံးနဲ့ကျွန်တော်တို့နေတိုင်းပဲအဲသူတို့ကတော့အချင်းချင်းလေ့ကျင့်ပြီးတော့ကျန်တဲ့အကောင်တွေကတော့ကျွန်တော်တို့မနက်ခင်းပိုင်းကိုကျွန်တော်တို့လေ့ကျင့်ပြန်။အဲကျွန်တော်တို့စင်တွေရဲ့အနေကင်းရှင်းပိုင်းဆိုလို့ချင်းကျွန်တော်တို့ခုဆိုလို့ချင်းကျွန်တော်တို့စင်တွေကအဲနမောင်းဖက်လို့ရတယ်လူနဲ့တင်းတနီးဟမ်တူမောက်ပေါ့နော်စင်နဲ့သူကျွန်တော်စင်ရဲ့ပြဇက်တဲ့အရောက်အစာကျွေးလောက်အောင်ဒီကျွန်တော်ရေးနေနေနေထိုင်လို့ရပါတယ်ဟုတ်ကဲ့
စ ဆင်စကန်နေမှာတာမန်အဖြစ်စင်ငယ်တွေကိုလေးနှစ်သားအရွယ်လောက်ကစလို့ရင်ပေါင်းအောင်စတင်တင်ချပေးလေရှိပါတယ်။ဒီနောက်မှာတော့အရွယ်ရောက်လာတဲ့အမြလုပ်ငန်းဝင်အတွက်လိုအပ်မဲ့ပညာရည်တွေကိုလေ့ကျင့်တင်ချပေးလေရှိတယ်လို့မြမတက်လုပ်ငန်းကမန်နေဂျာတူဖြစ်တဲ့ဥက္ကုလက်ကပြောပါတယ်။
အဲ့မှာဦးစင်နဂေါကိုမိခင်တို့ဆိုးရသူ့တဘာဝနဲ့သူနေလွတ်လပ်ပွားကနေပြီးတော့လူတွေကိုင်းပြထိသိမ်းလို့ရအောင်နော်ခိုင်းစီလို့ရအောင်လူသုံးပြုလို့ရအောင်လေ့ကျင့်သင်ကြားခြင်းကိုလင်းနှစ်သားရွယ်မှာစပြီးလေ့ကျင့်နေရမိင်ရှင်လို့ခေါ်တာမိင်ရှင်တက်ပြီးမှတခြားသူစင်တက်တင်တက်တဲ့ပညာတွေသင်ပေးတာဒီဒါတစ်ဆင
့်ဆယ်စုနှစ်တွေနဲ့ချီပြီးစင်နေကြောင်းသူတေသနာလေးလာမှုတွေကြောင်းပြည်တွင်းမှာသာမကနိုင်ငံတကာမှာပါElephant Lady ဆိုပြီးလူသိများတဲ့ဒေါက်တာတော်ခိုင်ဦးမှာကတော့အသိဉာဏ်အစင်တက်မြင်ပါတဲ့စင်တွေကိုစိတ်တရားလေ့ကျင့်သင်ကြားပေးဖို့အရေးကြီးတယ်လို့အထူးသဖြင့်အစင်လာကျင့်သုံးလာတဲ့စင်ကိုနားကျင်အောင်လေ့ကျင့်တဲ့ပုံစံမျိုးတွေကိုရှောင်ကျဉ်သင့်တယ်လို့အကြံပေးပါတယ်။မြန်မာနိုင်ငံမှာမိမ့်တင်တယ်လို့ခေါ်ကြတဲ့အစင်လာသင်ကြားမှုပုံစံမှာတော့စင်ဦးစီးနဲ့သခင်ကိုကြောက်အောင်နာခံတော့လေ့ကျင့်ပေးလို့ရှိပါတယ်။ဒါပေမဲ့လည်းအခုခါစင်တွေကိုတံပေးတာထက်စုပေးတဲ့ပုံစံမျိုးနဲ့လေ့ကျင့်မှုနည်းစနစ်တွေကိုနိုင်ငံတကာစင်ထိန်းသိမ်းဆောက်ရှောက်ရေးဖွဲ့စည်းတွေရဲ့အကူအညီနဲ့မြန်မာစင်သမားတွေကိုတင် जा ပေးတဲ့စီမံချက်တစ်ခုကိုလည်းဒေါက်တာတော်ခိုင်ဦးမှာကဥစားအကောင့်ထက်ပေါ်နေပါပြီ။မြန်မာနိုင်ငံကတဘာဝကိုအခြေခံတဲ့ခီးသွွားလုပ်ငန်းတွေမှာစင်တွေကိုအသုံးပြုလာတာစင်တွေရဲ့အလောက်ကံခွင့်အလန်းရရှိရေးအတွက်တရင်ကောင်းတစ်ခုလို့ဆိုရမှာဖြစ်ပေမဲ့လည်းဒိတ်ထားစရာတွေလည်းရှိနေပါတယ်။သူတို့ဖြစ်ကတော့ခီးသွွားလုပ်ငန်းတွေမှာအသုံးပြုတဲ့စင်တွေကိုညှဉ်းပန်းနှိပ်စက်တာတဘာဝနဲ့ဆန့်ကျင်တာတွေမလုပ်မိဖို့လိုတယ်လို့လည်းဒေါက်တာတော်ခိုင်ဦးမှာကသတိပေးပါတယ်။
တမအဖြစ်ဆိုရင်ကျွန်တော်တို့ကကြံကြံပြုတာခီးသွွားလုံငန်းမှာတုံးမယ်ဆိုလို့ရှိရင်စင်မဖြစ်ခဲ့ရင်အဲ့စင်မဒီအသက်18နှစ်နဲ့အသက်45နှစ်အကြာအသင့်တော်ဆုံးလို့ယူဆရတယ်45နှစ်ကျော်ရင် तू ကအမတန်အိုပြီးသူ့ရဲ့ကိုသူ့ကိုလည်း तू ကဟိုဘယ်လန့်စ်ဖြစ်အောင် तू မလုပ်နိုင်တော့ဘူးလို့အများယူဆရတဲ့အတွက်ဒါပေမဲ့စင်အထီးကျတော့အသက်18နှစ်ကနေအသက်50လောက်ထိတော့တုံးနိုင်တယ်အဲ့တော့အထီးအမှလည်းအသက်အရွယ်ကလည်း bracket တာလည်းမတူဘူးပေါ့နော်ပြီးတော့နောက်ပြီးတော့ဆင်ကိုခိုင်းမယ်ဆိုလို့ရှိရင်ဆင်ကိုတဲတဲ့ဝိတ်တာလည်းဆင်တကောင်နီဟလာသူ့ကိုခန္ဓာဘလောက်ပဲကြီးကြီးဆင်ကကိုကိုအားပြုမဲ့ရုံးရတဲ့အခါကျရင်သူ့ကိုခန္ဓာအလေးချိန်တော့ရှိရဲ့တစ်အလုံးကိုဆွဲနိုင်ပြီးမဲ့ကြောပေါ်မှာတင်မယ်ဆိုလို့ရှိရင်တို့ကဆိုတော့အဲ့လောက်အလေးကြီးတော့တင်လို့မရအောင်
ကြီးသွားလုပ်ငန်းတွေမှာရှေ့တန်းရောက်နေတဲ့ဒေသတွင်းကထိုင်းနိုင်ငံလိုနိုင်ငံမျိုးမှာစင်တွေရဲ့သဘာဝနဲ့မကန့်ညီတဲ့အပြုမှုတွေနဲ့ဧည့်သည်တွေကိုဖျော်ဖြေခိုင်းတာမျိုးစင်မှာအနာတရဖြစ်စေမဲ့ပုံစံမျိုးတွေကိုနမူနာမြူမိစေဖို့လဲဒေါက်တာဒေါက်ခိုင်ဦးမှာလို့တွေးဆထိထိဆက်ဆက်ရေးလှှရှားသူတွေသတိပေးနေကြတာပါမြန်မာနိုင်ငံမှာတချင်ကတစ်ထုတ်လို့ရေးလုပ်ငန်းတွေမှာသာအဓိကသုံးခဲ့ကြတဲ့စင်တွေကိုအခုခါကြီးသွားလုပ်ငန်းတွေမှာပြောင်းလဲအသုံးပြုဖို့အတွက်ကတော့အတွေ့အကြုံတွေတစ်ခုပါဒါကြောင့်လဲသဘာဝကိုအခြေခံတဲ့ကြီးသွားလုပ်ငန်းတွေအောင်မြင်ဖို့စင်တွေအလောက်ကန်ခွင့်လန်းရရှိနိုင်မဲ့တချင်နဲ့မှာပဲကြီးသွားတွေရောစင်တွေပါဘေးရန်တွေကင်းရှင်းစေဖို့မူဝါဒရေးရချမှတ်သူတွေအနေနဲ့ထိရောက်တဲ့လမ်းညွှန်ချက်တွေချမှတ်ဖို့လိုတယ်လို့လဲဒေါက်တာဒေါက်ခိုင်ဦးမှာကပြောပါတယ်
ဟိုဒီနှစ်မှသူက ecotourism ကိုဆက်ဆင်အသုံးချခီးသွွားလုပ်ငန်းကိုလုပ်နိုင်တယ်လို့ဆိုရင်းမှအားပေးလာတာရှိတယ်။အဲ့တော့ပွင့်လင်းမြင်သာတော့ဟလာညွှန်ကြားချက်မျိုးမရှိသေးဘူးလောလောဆယ်ဆယ်တော့ဒါပေမဲ့အစိုးရပိုင်းအာနာရှိအပအပောင်းရဒီဟိုအုပ်ချုပ်သူဘက်ကတော့သူကဒီနာနဲ့တော့ဟိုခီးသွွားလုပ်ငန်းတွေတိုးတက်ဖို့မရအောင်လုပ်ပေးခြင်းနဲ့ဆိုစိတ်ဆန္ဒသူတို့စီမှာရှိတယ
်။ခီးသွွားတွေအတွက်ပန်းပြေစင်စကန်တွေအဖြစ်နဲ့အောင်မြင်မှုရဖို့ဆိုရင်တော့မူဝါဒပိုင်းမှာသာမကကျွမ်းကျင်မှုအရေးအသွေးပိုင်းမှာပါတိုးတက်အောင်လုပ်ဆရာတွေလည်းရှိနေသေးပါအထူးသဖြင့်ကတော့ပြပခီးသွားတွေအနေနဲ့စင်ပြဝဲတွေထက်စင်နဲ့ပတ်သက်တဲ့ဗဟုသုတမြန်မာနိုင်ငံကစင်တွေရဲ့ထူးခြားချက်တွေကိုသိလိုသူတွေများတာကြောင့်ဒီလိုစင်နာတွေကိုမဖြည့်ဆည်းနိုင်သမျှစင်စကန်တွေအောင်မြင်မှုခက်ခဲရှိလေဦးမယ်လို့လည်းစင်လုပ်ငန်းမှာထဲထဲဝင်ဝင်လုပ်ကိုင်နေသူတွေကပြောပါတယ်ကောင်းွယ်ဆောင်ရှောက်မဲ့ဒရိစံအဖြစ်သတ်မှတ်ထားတဲ့စင်ဆိုတာဖျော်ဖြေရတာမဟုတ်ဘူးဆိုတာကိုလည်းစင်ကိုအမိပြုလောက်ကန်နေကြတဲ့စီးပွားရေးလုပ်ငန်းတွေသာမကအများပြည်သူကြားမှာပါနားလည်သဘောပေါက်ဖို့လိုအပ်နေပြီလို့လည်းဆိုရမှာဖြစ်ပါတယ်ခင်ဗျာ
ကောင်းွယ်ဥစီစဉ်တင်ဆက်ပေးခဲ့တဲ့မြမအရေးအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းမှာသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA American တန်ကနေ2018ခုနှစ် January 10ရက်တနင်္ဂနွေနေ့ညပိုင်းအစီအစဉ်ဒီကိုည10နာရီအထိ Washington DC မြို့တော်ကနေလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးထုတ်လွှင့်ပေးမယ့်အစီအစဉ်ကတော့မအေးတနာကျော်စီစဉ်တင်ဆက်တဲ့မြမပြီမှပေးစာများကဏ္ဍဖြစ်ပါတယ်ရှင
်မင်္ဂလာပါရှင် VOE ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE Facebook စာမျက်နှာမှာရေးလာတဲ့သောရရှင်ရဲ့အမှတ်ချက်တွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါမယ်ရှင်။နောက်ပိုင်းမှာတော့အနောက်တိုင်းတီလီဂရမ်နဲ့လည်းဖြောပြပေးသွားမှာပါ။သောရရှင်တွေချင်းချင်းပေးပို့လာတဲ့မြစ်တာတီလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံးတော့နှစ်တကူအချိန်အခါသမီးရမှာအလုံးကိုမင်္ဂလာပါလို့နှုတ်ခွန်းဆက်လာတဲ့သောရရှင်ရဲ့အစားတွေကိုပြောပြပေးသွားကြပါမယ်။ Sign Max Far ဆိုတဲ့သောရရှင်ကHappy New Year မင်္ဂလာညချမ်းတဲ့အတူနှစ်ဟောင်းကြွေပြီးတော့နှစ်သစ်မှာအားလုံး VOA ဝိုင်းတော်သားတွေကျန်းမာပျော်ရွှင်နိုင်ကြပါစေတဲ့။ဟုတ်ကဲ့ပေးတဲ့ဆုနဲ့ပြေပါစေရှင်။ VOA တော်ရရှင်တွေအားလုံးကဘာသူကဘာသားတွေအားလုံးနှစ်သစ်မှာမင်္ဂလာပေါင်းနဲ့ပြည့်စုံပါစေလို့လည်း VOA ကပြန်ပြီးတော့ဆုမွန်တောင်းပေးချင်ပါတယ်။တဲ့အတွက်ပထမဦးဆုံးသတင်းပတ်ဖြစ်တဲ့ဒီသတင်းပတ်အတွင်းမှာ view ကထုတ်လွှင့်ပေးတဲ့သတင်းတွေပေါ်မှာအခြေခံပြီးတော့တော်ရရှင်တွေတုံ့ပြန်ရေးသားလာကြတဲ့မှတ်ချက်တွေကိုအခုအဝေးမြပေးသွားချင်ပါတယ်ရှင်။ကျမတို့ဒီ2019တက္ကူဇန်နဝါရီလ1ရက်နေ့တုန်းကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ဦးဆောင်ကျင်းပပြီးတော့နိုင်ငံတော်အတိုင်ပင်ခံတဲ့လူငယ်တွေရဲ့ငြိမ်းချမ်းရေးစကားဝိုင်းမှာငြိမ်းချမ်းရေးလမ်းစာရှာစင်မီးတွေငြိမ်းစေရေးငြိမ်းချမ်းရေးစကားပြောခဲ့ကြသလိုပြည်ရင်းစင်မီးမငြိမ်းနိုင်တဲ့အကြောင်းရင်းတွေမှာအဓိကတာဝန်ရှိသူတွေဖြစ်တဲ့မြန်မာတပ်မတော်နဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေအနေနဲ့ပြည်သူတွေရဲ့အသံလူငယ်တွေရဲ့အသံကိုနားထောင်ကြစီလိုပါတယ်လို့ပါဝင်ဆွေးနွေးသူတွေထောက်ပြပြောဆိုခဲ့တာကိုကျမတို့ VOE ကသတင်းတင်ပြခဲ့ပါတယ်ရှင်ဒီငင်းငင်းရေးစကားဝိုင်းပေါ်မှာသောရရှင်တွေသူတို့ရဲ့အမြင်တွေကိုပြန်ပြီးတော့တုံ့ပြန်ရေးလာကြတာကိုသောရရှင်တွေကိုအခုဝေမျှပေးကြပါတယ်နော်မင်းအောင်ဆိုတဲ့သောရရှင်ကဒီဒေါအောင်ဆဲစုကျင်တဲ့လူငယ်တွေစကားဝိုင်းကိုနားဆင်ပြီးတော့သူ့ရဲ့အထင်ကိုအခုလိုရေးလာပါတယ
်စကားတော်လာရဆိုရင်တော့တိုင်းရင်သားမီးတဲ့အပေါ်ဖြစ်ကြရမှာရေပူရဆန်းဆန်းလေးတွေပဲဖြစ်သွားတာကိုတွေ့မြင်ရပါတယ်လူကျင်တဲ့ point ကိုတော့ဖြစ်ကြသွားတာမတွေ့ရပါဘူးတစ်ဖက်ဆွဲတစ်ဖက်ခါဖြစ်သွားတာပါပြောမယ်ဆိုရင်တော့တက်မရော်ကိုပပပုတ်သွားတာပါပဲဒါပေမဲ့တက်မရော်ကိုပြည်သူထောက်ခံတာကလူတက်ဖို့အတွက်မဟုတ်ပါဘူး။တိုင်းရင်းသားတွေကိုအနိုင်ကျင့်ဖို့လည်းမဟုတ်ပါဘူး
။တက်မရော်ဆိုတာပြည်သူတွေအတွက်ဖြစ်ရပါမယ်ဆိုပြီးတော့သောရရှင်မင်းကောင်ကပြောလာတဲ့အခါမှာရွန်ဂျွန်ဆိုတဲ့သောရရှင်ကတော့သူစစ်တပ်ပေါ်မှာဘလို့ထင်မြင်ယူဆတယ်လဲဆိုတာအခုလိုရေးလာပါတယ်
။ခြေဥ်ကိုမပြင်းနိုင်ငြိမ်းချမ်းဖို့မလွယ်ပါဘူး။စစ်တပ်ကငြိမ်းချမ်းရေးမှမလိုချင်တာမငြိမ်းချမ်းရင်ခြေဥ်ကိုဖျက်မရစစ်တပ်ကလည်းပြင်ခွင့်ပေးမှမဟုတ်ပါဘူး။ဒီနှစ်ခုကြားမှာအဖြေတစ်ခုဝိုင်းဝန်းရှာဖွေနိုင်မှငြိမ်းချမ်းပါပါ
မြန်မာနိုင်ငံငြိမ်းချမ်းရေးရဖို့အတွက်လက်တွေ့ကျဖို့လိုပါတယ်ဆိုပြီးတော့အကြံပေးလာတဲ့သူကတော့ Rose ဆိုတဲ့သောရရှင်ဖြစ်ပါတယ
်လူငယ်တွေကမေးခွန်းကောင်းတွေမေးခဲ့ပေမဲ့ဒေါ်စုဘဲကတော့ဝိုင်းဝန်းဆောင်ရွက်ကြပါဆိုတဲ့တမာရိုးကြအဖေကလွယ်လို့ဘာမှထူးခြားတဲ့တုတ်ပြန်မှုကိုမပေးနိုင်ခဲ့တာကိုတွေ့ရပါတယ်88အရေးခင်းတော့ကဒေါသကြောင့်ထိမ့်မနိုင်သိမ့်မနိုင်ဖြစ်နေရတဲ့လူထုကြီးကိုစီကံရှိကြပါလို့ပဲသူတဖွဖွပြောခဲ့တာကိုသတိရမိပါတယ်သူ့မှာတကယ့်ကိုအတွေးခေါ်ကောင်းတွေရှိပါတယ်ဒါပေမဲ့လက်တွေ့ကျဖို့တော့လိုပါတယ်
နောက်ထပ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဝေဖန်ကြံပြူလာတဲ့သောရရှင်နောက်တစ်ယောက်ကအရေးစစ်ဖြစ်ပါတယ်။သူကတော့စစ်ပွဲဖြစ်နေတဲ့ဒေသတွေကလူငယ်တွေကိုလည်းပါဝင်ပြီးတော့ဒီလိုမျိုးသကဝိုင်းတွေမှာထည့်သွင်းဆွေးနွေးခိုင်းတင်ပါတယ်ဆိုတော့သူရဲ့ထင်မြင်ယူဆချက်ကိုအခုလိုရေးလာပါတယ်ရှင်
။ဒီလိုကိစ္စမျိုးဆွေးနွေးဖို့ဆိုတာစစ်ဖြစ်တဲ့ဒေသကလူငယ်တွေနဲ့လည်းဆွေးနွေးပြီးသူတို့ကဘာတွေလိုအပ်နေလို့စစ်တိုက်နေရတာလဲဆိုတာမေးရပါမယ်။တေချာတာတစ်ခုကနေရာတိုင်းမှာတော့လူကျင်တဲ့လောက်ဘယ်တော့မှမရဘူး။စစ်ကိုတကယ်ရက်စီခြင်းနဲ့ဆိုရင် နှစ်ဦးနှစ်ဖက်ထိတ်တိုက်ဆွေးနွေးနိုင်အောင်ကြိုးစားရမယ်။ပြီးရင်ဖြစ်နိုင်ခြေရှိမဲ့အပေးအယူတစ်ခုလုပ်မှာပဲဒီကိစ္စအဆင်ပြေနိုင်မယ်လို့ယူဆမိပါတယ်။စစ်ပွဲတွေအခုရပ်ပြီးပါဆိုပြီးတိုင်းပြည်လုံးအော်ပြောနေလို့လည်းအလကားပါပဲ။ဘာကြောင့်စစ်တွေတိုက်နေရတာလဲ။ရှင်းရှင်းလေးပါ။သူတို့မှလိုချင်တာရှိလို့ပါ။ဒီဘက်ကလည်းဘာလို့ပြန်တိုက်နေရတာလဲ။ဒါကတော့သူတို့တောင်းတလောက်မပေးနိုင်လို့ပါ။ဒါကိုနှစ်ဦးနှစ်ဖက်အပြန်အလှန်ဖြေလျော့မှုတွေနဲ့ညှိနှိုင်းယူနိုင်မှသာငြိမ်းချမ်းရေးကိုရနိုင်လိမ့်မယ်လို့ညံ့မိတဲ့လောက်ဝင်ရောက်အကြံပြုတာပ
ါမြန်မာနိုင်ငံငြိမ်းချမ်းရေးရဖို့အတွက်နှစ်ဦးနှစ်ဖက်အပြန်အလှန်ဖြေလျှော့မှုနဲ့ညှိနှိုင်းယူမှရပါမယ်ဆိုတော့ဒီသောရရှင်သူ့ရဲ့အမြင်ကိုရေးလာတာဖြစ်ပါတယ်ရှင်ဒီ2018ခုနှစ်ဇန်နဝါရီလ1ရက်နေ့နှစ်သက်ကိုနေမှာပဲနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်မိန်ကွန်းပြောတာပေါ်မှာအခြေခံပြီးတော့သောရရှင်နေရေးလာကြတဲ့ထင်မြင်ယူဆချက်တွေကိုလည်းနောက်ပိုင်းမှာဆက်ပြီးတော့ပြောပြပေးသွားမှာဖြစ်ပါတယ်အခုတော့သောရရှင်နေကိုကြားဖြတ်ပြီးတော့နောက်တိုင်းဒီလီတပုတ်နဲ့ဖြောပြပေးချင်ပါတယ်ရှင် Billboard Hot 100ဆီမှာအကောင်းဆုံးနံပါတ်1ဖြစ်နေတဲ့သတင်းပဲဖြစ်ပါတယ်အဖွဲ့ဝင်3ဦးပါ American Hip Hop အဖွဲ့ဖြစ်တဲ့ Migos တည်ဆူထားတာပါ2016အောက်တိုဘာလကမှာထွက်တဲ့တပုတ်သေးသချင်းတပြားကဖြစ်ပြီးတော့သူတို့နောက်ပိုင်းထွက်မဲ့ Culture Day တပြားထဲမှာပါဝင်တဲ့သချင်းဖြစ်ပါတယ်ရှင် Billboard Hot 100 Number 1ချိန်နေတဲ့ Bad and Boogie ဆိုတဲ့သချင်းကိုနားဆင်ကြည့်ပါဦးနော
် You know Young Rich You know so we ain't really never had no old money We got a whole lot of new money though Hey Raindrop, drip, drop top, smoking on cooking the hot pot. Cooking, know your bitch, yeah, dot, dot, dot. Cooking up, dripping the crock pot, pot. We came from nothing to something. Hey, I don't trust nobody, grip the trigger, nobody. Call up the gang and they come and get gang. Cry me a river, give you a tissue. It's bad and bougie, bad. Cooking up with a Uzi. My niggas is savage, ruthless. We got 30s and 100 rounds too. My bitch is bad and bougie, bad. Cooking up with a Uzi. My niggas is savage, ruthless. We got 30s and 100 rounds too. All set. Woo, 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 woo. Records on records, got backers on backers. I'm riding around in a coupe, coupe. I take your coupe right from you, you. I'm a dog, woo. Beat her walls loose. Hey. Hop in the frog, woo. Scream. I tell that bitch to come comfort me. Comfort me. I swear these niggas is under me. Hey. The hate and the devil keep jumping me. Jumping me. Back rows on me, keep me company. Hey, we did the most, most, yeah. Pull up and goes. Yeah, my diamonds a choker. Wow. Holding up, I with no holster. Wow. Read the ruler, diamond cooler. Cooler. This a roller, not a mule. Hey. Dabbing on them like the usual. Damn. Magic with the brick do voodoo. Magic. Court side with a bad. Then I send it through Uber. Go. I'm young and rich and plus I'm bougie. Hey. I'm not stupid, so I keep the Uzi. Nah. Records on records, got backers on backers, so my money making my back ache. Ah. You got a low act rate. Act. We from the north, yeah, that way. No. Fat cookie in the ashtray. This national smash day. Hop in the limb, have a drag race. Smash. I let them birds take a bath, babe. Hey. Raindrop, drip, drop top, smoking on cooking the hot pot. Cooking, know your bitch, yeah, dot, dot, dot. Cooking up, dripping the crock pot, pot. We came from nothing to something. Hey, I don't trust nobody, grip the trigger, nobody. Call up the gang and they come and get gang. Cry me a river, give you a tissue. Hey. It's bad and bougie, bad. Cooking up with a Uzi. Bah. My niggas is savage, ruthless. Savage. We got 30s and 100 rounds too. Gah. My bitch is bad and bougie, bad.
Migos ဖွဲ့တည်ဆူထားတဲ့ Billboard Hot 100မှာလည်းနံပါတ်1ထိတဲ့ Bad and Boogie ဆိုတဲ့သချင်းဖြစ်ပါလိမ့်ရှင်။အခုဆက်ပြီး2019ခုနှစ်ဇန်နဝါရီလ1ရက်နေ့ဒီနှစ်သစ်ကုနေ့မှာဒေါအောင်ဆန်းစုကြည်ပြောကြားသွားတဲ့မိန့်ခွန်းပေါ်မှာသောရရှင်တွေတုံ့ပြန်ရေးသားလာကြတာကိုလည်းဝေမျှပေးသွားခြင်းပါလိမ့်။ငင်းချင်းရဲ့အမြင်အရဝိုင်းဝန်းကြိုးပမ်းကြပါဆိုပြီးတော့ဒေါအောင်ဆန်းစုကြည်ကအနှစ်သစ်ကုမိန့်ခွန်းမှာတိုက်တွန်းသွားခဲ့တာဖြစ်ပါလိမ့်။အခုထိငင်းချင်းရေးမရသေးတဲ့မြန်မာနိုင်ငံမှာငင်းချင်းရေးရဖို့အတွက်တွန်းနိုင်သမျှအမြဲဆုံးလှုပ်ဆောင်ဖို့အတွက်ဒေါအောင်ဆန်းစုကြည်က NRPC မြို့သားပြန်လည်တင်မြင်ရေးနဲ့ငင်းချင်းရေးဘူဌာနဖွင့်ပွဲအခမ်းအနားမိန်ကွန်းမှာဒီဇန်နဝါရီလ1ရက်နေ့ကတိုက်တွန်းသွားတာဖြစ်ပါလိမ့်ရှင်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ရေးလာကြတဲ့သူတွေထဲမှာတော့ဒီကျမတို့ Facebook စာမျက်နှာမှာကြော်စွာဆိုတဲ့သောရရှင်က
NRD ကိုမဲအမှန်တကယ်ပြီးခဲ့သူတွေဟာအပြောင်းအလဲကိုလိုချင်လို့စီအနာရှင်စနစ်ကိုမကြိုက်လို့ပြီးတော့ဒီလူတွေဟာတိုင်းပြည်ပေါ်တကယ်စေတနာရှိတဲ့သူတွေဖြစ်တယ်ဆိုတာယုံကြည်လို့ပါမြန်မာပြည်ဒီမိုကရေစီတကယ်မရသေးပါပြည်သူတွေနဲ့ပြည်သူအစိုးရစီလုံးမှာမှလူချင်းနဲ့ပန်းနိုင်ကိုအမြန်ရောက်မှာပါအ
ားလုံးစီလုံးညီညီမှလူချင်းနဲ့ပန်းနိုင်ရောက်မှာပါဆိုပြီးတော့ဒီကိုကျော်စွာရေးလာတဲ့ချိန်မှာမင်းနိုင်ဆိုတဲ့သောရရှင်ကတော့မြန်မာနိုင်ငံကအစိုးရကိုအားမလို့အားမရဖြစ်နေတဲ့ပုံရှိပါတယ်။
ငင်းငင်းရဖို့ဆိုရင်တက်မတော်ဖွဲ့စည်းတစ်ခုလုံးကအစိုးရလက်အောက်မှာရှိရမှာပါ။ဒီတော့ဒီနေ့တဲ့နေ့ပုံမှုစိုးရလာတဲ့အခြေအနေတွေကိုသုံးသပ်ကြည့်မယ်ဆိုရင်တော့အစိုးရဟာအမြင်ကန်တက်တက်သာဖြစ်ပါတယ်။
ဒါကိုမင်းနိုင်ရဲ့အမြင်ဖြစ်ပါတယ်ရှင်။ One Pound Gin Fall ဆိုတဲ့ Facebook သောရရှင်ကလည်း
ဂျိုးပန်ကြဖို့ပြောတာလဲသူတို့တနိုင်ငံလုံးပြစ်ခတ်တိုက်ခတ်ရေးလို့စာချုပ်လို့ပြောတာလဲသူတို့တကယ်တနိုင်ငံလုံးထိုးမယ်လို့ပြောတော့ဟိုအဖွဲ့မပါရဒီအဖွဲ့မပါရလို့ပြောတာလဲသူတို့
နောက်ထပ်သောရရှင်တယောက်ဖြစ်တဲ့ Diamond King ဆိုတဲ့သောရရှင်ကလည်းမြန်မာနိုင်ငံငြိမ်းချမ်းရေးရဖို့အဓိကအတက်မတော်ဖြစ်ပါတယ်ဆိုပြီးတော့သူ့ရဲ့အမြင်ကိုအခုလိုရေးလာပါတယ်ရှင်
ငြိမ်းချမ်းရေးအမြန်လိုချင်လို့ရှိရင်တက်မတော်ကအရင်တိုက်တော့မှာတက်မတော်ရဲ့ရန်လိုမုန်းတီးမှုတွေဖိရှားခိုင်းမှာအာဏာကိုဆုပ်ကိုင်ထားလို့ပြီးတော့လက်ရှိပြစ်ဆုခအခြေအနေကိုသာလူလာပြီးတော့ငြိမ်းချမ်းရေးရယူခြင်းနဲ့ဆန္ဒမရှိပါဘူးဖွဲ့စည်းပုံဥပဒေကိုလည်းပြင်ဖို့လူလာဟန်မပြပါဘူးဒါကြောင့်မလို့ကာကြုတ်မင်းအောင်လှိုင်ရဲ့ mindset ကိုအရင်ပြုပြင်ခိုင်းမှာကာကြုတ်ဘက်ကသာငြိမ်းချမ်းရေးလိုချင်တဲ့စိတ်ကောင်းစေတနာကောင်းရှိမယ်ဆိုရင်ငြိမ်းချမ်းရေးရဖို့လမ်းပွင့်သွားပါပြီကြံလက်နက်ကိုင်ဖွဲ့စည်းတွေကိုစီရင်ပြောဆိုဖို့လွယ်ကူသွားမှာပါဒေါ်စုကလည်းလက်နက်ကင်ဖွဲ့စည်းတွေရဲ့အတန်ကိုလည်းလေးထားဖို့လိုပါတယ်။ပြည်သူတွေရဲ့အတန်တွေကိုလည်းဥပိ္ပခါပြူတာတွေမလုပ်ပါနဲ့လို့တိုက်တွန်းလိုပါတယ
်။ Diamond King ဆိုတဲ့သောရရှင်ကတော့ပြည်သူတွေရဲ့အတန်ကိုဥပိ္ပခါပြူမထားပါနဲ့ဆိုပြီးတော့ခုလိုရေးလာပါတယ်။ဒါကတော့နှစ်တကူနေ့မှာ Don Sensuji ပြောကြားသွားတဲ့အမေကွန်နေကဒီငင်းငင်းရဲ့အမြင်ရဖို့အလုံးဝိုင်းဝန်းစူးစမ်းကြပါမယ်ဆိုပြီးတော့ Don Sensuji တိုက်တွန်းပြောကြားသွားတဲ့အမေကွန်နေပတ်သက်ပြီးတော့မင်းငုံပေါ်မှာသွားရရှင်နေသူတွေရဲ့ထင်မြင်ယူဆချက်တွေကိုအခုလိုမျိုး VOA Facebook စာမျက်နှာပေါ်မှာတုံ့ပြန်ရေးလာကြတာဖြစ်ပါတယ်ရှင်။သွားရရှင်နေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာနဲ့ရက်ချင်ပါတယ်နော်။မြမတိချစ်သွားရရှင်နေတဲ့မြမသချင်းနေတဲ့ပုံစံကိုဖြိုးရေးပေးတော့မှာရှိပါတယ်ရှင်။ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတိလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရယ်နော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မူပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတစ်ခုစာရေးသားနိုင်ကြပါရယ်ရှင် VOA သရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ခုတော့မြမတိချစ်သောရရှင်တွေကိုမြမတချင်းတွေတပုတ်နဲ့မြစ်တာတေးလဲဆောင်ဖြောပြပေးมาဖြစ်ပါတယ်။ဒီဇင်ဘာလ22ရက်နေ့မှာကြာရောက်တဲ့ခင်လာပြည့်အမွေးနေ့အတွက်ဂီဂီရဲ့မောင်းနှောင်လိုက်ခင်မယ်ဆိုတဲ့တချင်းလေးကိုမောင်းချင်းချင်းကအမွေးနေ့တေးလဲဆောင်ဖြစ်နေတောင်းတာပါ။ဒီဇင်ဘာလ22ရက်နေ့ဆိုတော့အခုဇန်နဝါရီလထဲမှာတော်တော်ကြော်သွားပြီမဲ့ကျမတို့ကြားထဲမှာဒီတင်းငွေတွေနေတိုင်းမြမပြည်ကပေးစာများအစီအစဉ်နေရာမှာအနှစ်ကုန်အထူးအစီအစဉ်တွေထုတ်လွှင့်ပေးနေတာမလို့အခုမှသောရရှင်တွေရဲ့ပေးစာတွေကိုပြန်ပြီးတော့ဒီနေ့အတွက်ပြန်ပြီးတော့ထုတ်လွှင့်ပေးရပါတယ်နော်။ဒါကြောင့်မလို့ဒီပြီးခဲ့တဲ့လ2016ခုနှစ်နှစ်ကုန်မှာမွေးနေ့ကြရောက်သွားတဲ့ညီမငယ်အတွက်မွေးနေ့တေးလက်ဆောင်ကိုအခုမှဖတ်ကြားပေးရတာဖြစ်ပါလိမ့်ရှင်။ဒါပေမဲ့သူတောင်းဆိုထားတဲ့တချင်းလေးနဲ့ပဲဒီနေ့ထုတ်လွှင့်ပေးဖို့ရွေးချယ်ထားပါတယ်နော်။ဂေဂေးတီဆိုထားတဲ့မောင်းနှောင်လိုက်ခင်မယ်ဆိုတဲ့တချင်းလေးကို VOA တေးချစ်သောရရှင်နဲ့အားလုံးနှစ်ချိုက်ခံစားနိုင်မယ်လို့ပြောလဲပါတယ်။နားဆင်ကြည့်ပါအောင်ရှင
်။ They took it in my heart to tell that to my father baby.တိုင်ဝမ်များကကန်ကွက်နေကြလေအတားဆရာလုံးဖြတ်လျှောက်ကြမယ်မောင်ရလက်ကူတွေချစ်တခုရဲ့နဲ့အလုံးပြည့်စုံမယ်ပြောပါစေလို့ဝိုင်းပြောပါစေသိချင်လို့မောင်းနောက်လိုက်ခဲ့မယ်ဒီမှာတော့မောင်းတော့စောSoe la ti la cho sa ke na lo de na ye Moi ti ka ti mai kwa mo ba Da se a lo pye sa cha me moi la ko dwe Chi ti ku de ne a lo pye so me Pyo pa se yu re wai pyo se Dei chi la mo na lai ke me
ဆိုထားတဲ့မောင်းနှောင်လိုက်ခင်မယ်ဆိုတဲ့သတင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတင်းငွေနေညပိုင်းနဲ့တင်းနယ်လာနေမနေ့ပိုင်းချင်းဒီမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်ပြတ်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေဓာတ်ရိုက်နားမထောင်လိုက်ရဘူးဆိုတော့ကျမတို့ VOA Internet စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်
ျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်ရှင်။ video ကိုလည်းစာရေးကြပါအောင်နော်။တော်ရစင်နဲ့အားလုံးရှင်လန်းချမ်းမြေကြပါလို့ရှင်။မရေးသနာကျော်စီစဉ်တင်ဆက်တဲ့မြမပြီမပေးစာများခန္ဓာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ရအောင်ပါရှင်။မြမငြိမ်းချမ်းရေးကိုတရုတ်ဘလို့ကူညီတင်တယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါ။မယင်ချင်းနိုင်ငံကူညီတင်ဆက်ထားပါတယ်ရှင်။
ခဲ့တဲ့ဇန်နဝါရီ9ရက်နေ့ကနေပြည်တော်မှာမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်တရုတ်အစိုးရရဲ့ငွေကြေးကူညီထောက်ပံ့မှုအခမ်းအနားတစ်ခုကျင်းပခဲ့ပါတယ်။အဲဒီအခမ်းအနားမှာတရုတ်နိုင်ငံအစိုးရကိုယ်စားမြန်မာနိုင်ငံဆိုင်ရာတရုတ်သံမတ်ကြီးမစ္စတာဟုန်လျံကအမေရိကန်ဒေါ်လာ1,000,000ကိုနိုင်ငံရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝန်ဦးကျော်စရာစီပေးအပ်ပါတယ်။တရုတ်ဆိုအနေနဲ့မြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်စုစုပေါင်းအမေရိကန်ဒေါ်လာ300,000,000လှူဒါန်းမှဖြစ်ပြီးအခုပထမဦးဆုံးအကြိမ်အနေနဲ့ဒေါ်လာ1,000,000ပေးရတာဖြစ်ပါတယ်။ဒီလှူဆောင်မှုဟာတရုတ်နိုင်ငံအနေနဲ့မြန်မာနိုင်ငံမှာငြိမ်းချမ်းရေးရရှိဖို့ဘလောက်လိုလားသလဲဆိုတာကိုပြသခြင်းပုံလဲရပါတယ်မြန်မာနိုင်ငံပြည်တွင်းစစ်နဲ့ပတ်သက်ပြီးတရုတ်နိုင်ငံဘလို့အခမ်းကဏ္ဍကပါဝင်ခဲ့တယ်မြန်မာငြိမ်းချမ်းရေးအတွက်တရုတ်ဆိုရမှာဘလောက်တာဝန်ရှိနေတယ်တရုတ်ဆိုကအနေနဲ့မြန်မာနိုင်ငံမှာငြိမ်းချမ်းရေးရဖို့ဘလို့ကူညီသင့်တယ်လဲဆိုတာဆွေးနွေးတင်ပြသွားပါမယ
်အားလုံးသိကြပြီဖြစ်တဲ့အတိုင်းမြန်မာနိုင်ငံဟာ1948ခုနှစ်မှာလွတ်လပ်ရေးရပြီးခေတ်သစ်တရုတ်နိုင်ငံကတော့1949ခုနှစ်မှာလွတ်မြောက်ခဲ့တာပါအဲ့ဒီအချိန်တုန်းကချန်ကေရှိတ်ကူမင်တပ်အစိုးရကိုတိုက်ခိုက်ပြီးနိုင်ငံတော်အာဏာကိုရယူလိုက်တဲ့မော်စီတုံးခေါင်းဆောင်နဲ့တရုတ်ကွန်မြူနစ်ပါတီနဲ့အစိုးရကိုနိုင်ငံတကာကတိုက်ပြီးအတိမတ်ပြုကြတာမဟုတ်ပါဘူး။အင်းနီးချင်းမြန်မာနိုင်ငံကသာတရုတ်ပြည်လွတ်မြောက်ပြီးပြီးချင်းကွန်မြူနစ်အစိုးရကိုအတိအမှတ်ပြုခဲ့တာပါ။နောက်ပိုင်းမြန်မာနိုင်ငံအစိုးရနဲ့တရုတ်နိုင်ငံအစိုးရတို့ဟာရင်းနှီးတဲ့ဆွေမျိုးပေါက်ဖော်ဆက်ဆံရေးကိုတည်ဆောက်ခဲ့ကြပါတယ်။ဒါပေမဲ့အဲ့ဒီကောင်းမွန်တဲ့ဆက်ဆက်ရေးဟာတရုတ်နိုင်ငံတွင်းမှာရင်ကျဲမှုတော်လှန်ရေးကြီးပေါ်ပေါက်အဲ့ဒီကရက်အိန္ဒိယနိုင်ငံတွေနဲ့မြန်မာနိုင်ငံနဲ့ပြက်နှံ့လာတဲ့အချိန်မှာတော့ပြက်ပြားစပြူလာပါတယ်။ပြက်တနာကိုအစိုးဆုံးအဆင့်ရောက်သွားစေတာကတော့1969ခုနှစ်မြန်မာနိုင်ငံတွင်းမှာဖြစ်ပွားခဲ့တဲ့တရုတ်ဗမာအရေးအခင်းမှာတရုတ်ဗမာအရေးခင်းကြောင့်မြန်မာနိုင်ငံအမျိုးမျိုးအနေနဲ့မှနေထိုင်တဲ့လူနည်းစုတရုတ်လူမျိုးတွေတိုက်ခိုက်တပ်ဖြတ်တာခံကြရပါတယ်။တရုတ်စစ်ဘွားရေးတန်ယုံနဲ့တန်ယုံတာဝန်ရှိသူတွေကိုပါတိုက်ခိုက်ခံရတဲ့အခြေအနေထိရောက်ခဲ့တာပါဒီလိုနည်းနဲ့ကွန်မြူနစ်တရုတ်အစိုးရဟာမြန်မာနိုင်ငံကအာဏာရှင်ပိုချုပ်ကြီးနေဝင်အစိုးရကိုလက်တုံ့ပြန်တတ်ခတ်ပါတော့တယ
်1968ခုနှစ်ဇန်နဝါရီတရက်နေ့မှာတရုတ်ပြည်ထဲရောက်နေတဲ့ဗမာပြည်ကွန်မြူနစ်ပါတီဘာဂပတပ်ဖွဲ့ဝင်တွေဖုန်ကြားရှင်နော်ဆိုင်ကောင်းဆောင်နဲ့တိုင်းသားလူမျိုးစုလက်နက်ကိုင်တပ်ဖွဲ့ဝင်တွေရှမ်းပြည်နယ်အရှေ့မြောက်ပိုင်းကိုကန်နဲ့နေဇတ်ဒေသတွေကိုဝင်ရောက်တိုက်ခိုက်တဲ့ဖြစ်စဉ်ပေါ်ပေါက်လာပါတယ်။ဘာကပါကဝင်ရောက်တိုက်ခိုက်တယ်ဆိုပေမဲ့တကယ်တကယ်အဖြစ်ရမှန်ကတော့ဘာကပါယူနီဖောင်းဝတ်ထားတဲ့တရုတ်ဗိုလန်တီးယားတပ်မှုတပ်သားတွေတရုတ်နယ်နိမိတ်တွေကတိုင်းသားတပ်ဖွဲ့ဝင်တွေကတရုတ်လက်နက်ရိက္ခာအပြည့်စုံနဲ့ဝင်ရောက်တိုက်ခိုက်ခဲ့တာပါ။တနည်းတရုတ်ကမြန်မာနယ်နိမိတ်ထဲကိုဝင်ရောက်ကျူးကျော်တိုက်ခိုက်ခဲ့တာပါ။ဒီလိုနည်းနဲ့မြန်မာနိုင်ငံတောင်ပိုင်းနဲ့ပဲခူးယူမမှာတောက်လောင်နေတဲ့ပြည်တွင်းစစ်မီးရှမ်းပြည်နယ်တခွင်အရှေ့ဟုန်ကြီးကြီးနဲ့ပူပြီးတောက်လောင်စေခဲ့တာဖြစ်ပါတယ်။အဲ့ဒီမိကိုဒီနေ့တည်းမငြိမ့်သက်နိုင်သေးတဲ့အတွက်မြန်မာနိုင်ငံပြည်တွင်းစစ်မှာတရုတ်နိုင်ငံအနေနဲ့အတော့ကိုတာဝန်ရှိတဲ့နေရာမှာရှိနေတာကိုတော့သတိပြုမိနိုင်ပါတယ်။ဘလို့ပဲဖြစ်ဖြစ်နောက်ပိုင်းမှာတရုတ်ဆိုရဟာအာဏာရှင်ဗိုလ်ချုပ်ကြီးနေဝင်နဲ့ဆက်ဆံရေးကောင်းခဲ့ပြီးဘာကပကိုအထွေထွေထောက်ပံ့မှုတွေရပ်ဆိုင်းလိုက်လို့1989ခုနှစ်အရောက်ဘာကပအဖွဲ့ပြိုပြက်သွားခဲ့ပါတယ်။ဒါပေမဲ့တရုတ်ကမွေးထုတ်ပေးလိုက်တဲ့ကိုကန့်ဝမိုင်းလာနဲ့ကချင်တပ်ဖွဲ့တွေကတော့တရုတ်နယ်စပ်မှာကြာနေရစ်ပါတယ်
။1988ခုနှစ်နောက်ပိုင်းရောက်တော့တရုတ်အစိုးရဟာစီးပွားရေးကိုအဓိကထားတဲ့မူနဲ့အာဏာသိမ်းစစ်အစိုးရနဲ့ရင်းနှီးနှက်ဆိုင်နဲ့ဆက်ဆံရေးထူထောင်ခဲ့ပါတယ်။နိုင်ငံတကာရဲ့ဝိုင်းပယ်တာကိုခံနေရတဲ့မြန်မာအစိုးရအတွက်တရုတ်အစိုးရဟာမိခိုအားတားစရာဖြစ်လာတဲ့အထိနယ်ပယ်အသီးသီးမှာဆက်ဆံရေးကောင်းခဲ့တာပါ။တပြိုင်နက်တည်းတရုတ်အစိုးရဟာစစ်အစိုးရနဲ့အပြစ်ရက်ထားတဲ့ နေဆက်ကတိုင်းသားလက်နက်ကင်တွေကိုလည်းအတိမတ်ပြုဆက်ဆံပါတယ်။ဒီလိုနည်းနဲ့တရုတ်ဆိုရဟာမြန်မာပြည်တွင်းမှာစီးပွားရေးအရာအဓိကရင်းနှီးမြှုပ်နှံသူအဓိကကုန်သွယ်ပတ်ဖြစ်လာသလိုနေဆက်လက်နက်ကင်တပ်ဖွဲ့တွေကြီးစိုးတဲ့နေမြေတွေကနေလဲတစ်ကြောက်စိမ့်နဲ့တရားစတာမျိုးစုံကိုထုတ်ယူနိုင်ခဲ့ပါတယ်။တပြိုင်နက်တည်းမှာပဲတရုတ်ဆိုရနဲ့ဒေသအာဏာပိုင်တွေဟာမြန်မာစစ်ဆိုးရွားကိုရောနေဆက်ကတိုင်းသားလက်နက်ကိုင်တွေကိုပါစစ်လက်နက်ပစ္စည်းတွေရောင်းချသူဖြစ်လာခဲ့ပါတယ်။အားလုံးသိကြပြီးဖြစ်တဲ့အတိုင်းသမရဦးသိန်းစိန်ဆိုးရွားတက်လာပြီး2011ခုနှစ်အရောက်မှာတပ်မတော်နဲ့ KIA ကချင်လက်နက်ကိုင်တပ်ဖွဲ့တွေတိုက်ပွဲတွေပြန်ပြီးဖြစ်ပွားခဲ့ပါတယ်။2015နှစ်ဆန်းမှာတော့အာဏာလက်လွတ်ပြီးတရုတ်ပြည်ထဲထွက်ပြေးသွားတဲ့ဖုန်ကြားရှင်ဦးဆောင်နဲ့ကိုကန့်တပ်ဖွဲ့တွေဟာကိုကန့်နယ်မြေကိုပြန်ရဖို့တမရော်ကိုအကြီးအကျယ်ထိုးစစ်ဆင်တိုက်ခိုက်ခဲ့ပါတယ်။အဲ့ဒီကာလအတွင်းမှာပဲ KIA ကပြန်ပြီးလက်နက်တပ်ဆင်ပေးထားတဲ့တအောင်းပလောင်တပ်ဖွဲ့တွေရှမ်းပြည်နယ်အရှေ့မြောက်ပိုင်းမှာတိုက်ပွဲကြီးငယ်တွေဆင်နွှဲလာခဲ့ပြန်ပါတယ်။အဲ့ဒီတပ်ဖွဲ့တွေနဲ့ပတ်သက်လို့တရုတ်အစိုးရကနေလက်နက်ရိတ်ခါတရားဝင်ထောက်ပံ့တာမျိုးမရှိပေမဲ့နေဆက်ဒေသအာဏာပိုင်တွေရဲ့ကူညီအားပေးမှုတွေရှိနေတယ်လို့တော့သိရပါတယ်။ဒါရီအလုံးကိုခြုံငုံသုံးသပ်ကြည့်ရင်မြမပြည်ရင်းစစ်နဲ့ပတ်သက်ပြီး2016ခုနှစ်မှာ NLD အစိုးရတက်မလာခင်အချိန်ထိတရုတ်နိုင်ငံရဲ့ပတ်သက်မှုနဲ့တာဝန်ရှိမှုကိုထင်ထင်ရှားရှားတွေ့နိုင်ကြပါတယ
်။မြန်မာနိုင်ငံမှာသမိုင်းဝင်ရွေးကောက်ပွဲပြီး NLD အစိုးရတက်လာပြီးနောက်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာစုကြည်ရဲ့ပထမဦးဆုံးသောပြည်ပအရေးကြီးခီးစဉ်ဟာတရုတ်နိုင်ငံဖြစ်ခဲ့ပါတယ်။တရုတ်နိုင်ငံခီးစဉ်အတွင်းဒေါက်တာစုကြည်အဓိကတောင်းဆိုတာကတော့တရုတ်ဆိုအနေနဲ့မြန်မာနိုင်ငံမှာပြည်တွင်းစစ်တွေရပ်ဆဲသွားဖို့ငြိမ်းချမ်းရေးရဖို့တရုတ်ဆိုအကနေအကူအညီပေးဖို့တောင်းဆိုခဲ့ပါတယ်တရုတ်ဆိုအကလည်းအကူအညီပေးပါမယ်လို့ကတိပေးခဲ့ပါတယ်ဘယ်လိုပဲဖြစ်ဖြစ်အခုချိန်တရုတ်မြန်မာနယ်စပ်မှာစစ်ချိန်တွေတစ်ခါပြန်မြင့်နေပြန်ပါပြီမြန်မာညီညာရေးအတွက်တရုတ်နိုင်ငံအနေနဲ့ဘယ်လိုအကူအညီပေးသင့်ပါသလဲလက်ရှိပြဿနာဟာတပ်မတော်နဲ့လက်နက်ကိုင်တိုင်းသားတွေရဲ့ရှေးကြာလှတဲ့ပဋိပက္ခပြဿနာဖြစ်နေတာမို့တရုတ်ဆိုအကအနေနဲ့ဘယ်ဘက်ကိုမှဘယ်မလိုက်ပဲညီညာရေးကိုတကယ်အကောင့်ထဲပေါ်နေတဲ့ဒေါက်တာစုကြည်ဦးဆောင်တဲ့ NLD အစိုးရနဲ့နီးနီးကပ်ကပ်ပူးပေါင်းဆောင်ရွက်ပြီးလူအသည်များဘက်ပေါင်းစုံကနေအကူအညီပေးဖို့ပဲဖြစ်ပါတယ်။ဒါမှသာတရုတ်နိုင်ငံဟာသူတပိုင်းတစမှွေးခဲ့တဲ့နှစ်ပေါင်းများစွာပါဝင်ပတ်သက်ခဲ့တဲ့မြမပြည်တွင်းစစ်မီးကိုတာဝန်ရှိရှိဝိုင်းဝန်းညှိနှိုင်းသတ်သူငြိမ်းချမ်းရေးရအောင်ကူညီပံ့ပိုးသူအဖြစ်ပုံရိပ်ကောင်းလာမှာဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်။ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။တိုင်ဝမ်ကျွန်းကနိုင်ငံရေးသမားတယောက်ရဲ့ဇာပနာကိုတော့အနက်ရောင်ဘီကီနီဝတ်တိုင်ပတ်ကဖျော်ဖြေတဲ့အမျိုးသမီး50လောက်ဂျကားတွေပေါ်မှာကပြဖျော်ဖြေပြီးတော့လိုက်လံပို့ဆောင်ခဲ့ကြပါတယ်။တရုတ်နိုင်ငံမြောက်ပိုင်းဆိုင်ဘေးရီးယားနယ်စပ်နားကဟာဘီမြို့မှာ33ချိန်မြောက်နိုင်ငံတကာရေခဲပွဲတော်ကို January 5ရက်နေ့ကတည်းကစပြီးကျင်းပနေပြီဖြစ်ပါတယ်။အခုလိုမျိုးထူးခြားစံပြသတင်းတွေကိုတော့မခင်ဖြူထွေးနဲ့ကိုငိမ့်ချန်တို့ကတင်ပြပေးထားပါတယ်ရှင
်။ပြည်ထောင်နိုင်ငံမြောက်ပိုင်းစိုက်ဘေးရီးယားနယ်စပ်နားကဟာဘင်မြို့မှာ33ချိန်မြောက်နိုင်ငံတကာရေခဲရုပ်ထုပွဲတော်ကိုဇန်နဝါရီလ5ရက်နေ့ကစတင်ကျင်းပနေပြီဖြစ်ပါတယ်။နာမည်ကျော်သမိုင်းဝင်ပုဂ္ဂိုလ်တွေရုပ်ထုတွေဗုဒ္ဓရုပ်ထုကြီးတွေပီဇာမျှော်စင်လိုအဆောက်အုံတွေကိုအရင်နှစ်တွေကလိုပဲခန်းခန်းနာနာပြင်ဆင်ထားပါတယ်။အဲ့ဒီအဆောက်အုံတွေဟာနှစ်ထပ်သုံးထပ်အဆောက်အုံလောက်မြင့်ပြီးတော့အခုလိုရုပ်လုံးပေါ်ဖို့အတွက်ပြီးခဲ့တဲ့နှစ်ဒီဇင်ဘာလလယ်လောက်ခဲကစတင်ဆောက်လုပ်ခဲ့ရတာပါ။ဒီမှာအသုံးပြုထားတဲ့ရေခဲတုံးတွေကိုတော့မြို့နားကမြစ်ထဲကနေခွဲထုတ်ရယူထားတာပါ။ရေခဲအမှတ်အောက်18ဒီဂရီဆယ်စီယပ်လောက်ရောက်နေတဲ့အချိန်မှာပွဲတော်ကျင်းပနေကြတာဖြစ်ပြီးတော့ရေကူးပြိုင်ပွဲကိုလည်းကျင်းပခဲ့ပါတယ်။ရေကူးပြိုင်ပွဲမှာအဖွဲ့ပေါင်း34ဖွဲ့ကလူပေါင်း400ကျော်လောက်ဝင်ပြိုင်ခဲ့ကြတာပါအခုလိုဆောင်းတွင်းဘက်ရေခဲထဲမှာရေကူးတာဟာသူတို့ရဲ့ကျန်းမာရေးအတွက်ကောင်းစေတယ်လို့အသက်ကြီးပိုင်းနဲ့အသက်လက်ပိုင်းလူတွေကယူဆကြတာပါညဘက်မှာတော့ရေခဲအဆောက်အုံတွေကြားမှာမီးရောင်စုံတွေကိုလည်းထွန်းညှိထားပါတယ်လူကြိုက်အများဆုံးဆွဲဆောင်မှုတစ်ခုကတော့ရေခဲရှော့စီးတာဖြစ်ပြီးရှော့စီးကျင်သူတွေဟာပလတ်စတစ်အပြားလေးတွေပေါ်မှာထိုင်ပြီးစီးကြရတာပါဒီပွဲတော်ကိုဖေဖော်ဝါရီလ25ရက်နေ့အထိပြသထားမှာဖြစ်ပါတယ်ခင်ဗျာ
တိုင်ဝမ်ကျွန်းကနိုင်ငံရေးသမားတယောက်ရဲ့ဇာပနာကိုတော့အနေရောင်ဘီကနီဝစ်တိုင်ဘက်ကဖျော်ဖြေကြတဲ့အမျိုးသမီး50လောက်ကစစ်ကားတွေပေါ်မှာကပြဖျော်ဖြေပြီးလိုက်ပါပို့ဆောင်ခဲ့ကြပါတယ်ဒ
ဒေသခံကောင်စီအဖွဲ့ဝင်ထမ်ရှမ်းရဲ့စာပနာမှာအခုလိုဖျော်ဖြေပွဲတွေနဲ့လိုက်ပါပို့ဆောင်ခဲ့ကြတာဖြစ်ပြီးတော့ကြီးစုသူတွေနဲ့လိုက်ပါပို့ဆောင်သူတွေများလို့တဲ့အထက်အလန့်တွေပိတ်ကုန်ပါတယ်။ထိုင်ဝမ်ကျွန်းတောင်ပိုင်းချယာယီမြို့မှာကျင်းပတဲ့ဒီစာပနာစီတန်းပို့ဆောင်တဲ့ပွဲမှာကားအစီးနေရာကျော်လောက်ပါဝင်ခဲ့ပြီးတော့ကီလိုမီတာတော်တော်ရှိပါတယ်။တချို့တွေကတပ်ပုံတွေလိုက်ရိုက်ကြနောက်ဆန်ကဲမောင်းတဲ့သူတွေကလည်းအနောက်ကနေတိုင်ဘက်ကဖျော်ပြနေတဲ့အမျိုးသမီးတွေကိုတောက်လျှောက်လိုက်ကြည့်ခဲ့ကြတယ်လို့ CDS ဒေသတွင်းသတင်းဌာနမှဖော်ပြထားပါဗျ။ Tank ဟာအသက်86နှစ်အရွယ်မှာကွယ်လွန်ခဲ့တာဖြစ်ပြီးတော့ဒီမျိုးမှာတော့လူသိများထင်ရှားတဲ့နိုင်ငံရေးသမားတဦးပါ။လူတွေနဲ့ဆက်ဆံရတာကိုသဘောကျတဲ့သူအတွက်အခုလိုအမတ်တရစာပနာဖြစ်အောင်စီစဉ်ခဲ့တာလို့သူ့ရဲ့မိသားစုကပြောပါဗျ။ဒီစာပနာမှာဒီလိုက်နာရမယ့်တချို့ရိုးရာထုံးတဲ့အစင်လာတွေနဲ့စတင်နေတယ်လို့ဖြစ်နေတယ်ဆိုပေမဲ့လည်းထိုင်ဝမ်ကျွန်းမှာတော့အခုလိုဖျော်ဖြေပွဲကအဆန်းမဟုတ်ပါဘူးအခုလိုတိုင်ပတ်ကပြဖျော်ဖြေကြတဲ့မျိုးသမီးတွေကိုစာပနာတွေမှာတွေမကပဲတချို့ဘာသာရေးပွဲတွေမှာဖျော်ဖြေဖို့အတွက်ကားကြပါရဲ့ရှင်
အာဖရိကမြောက်ပိုင်းမော်ရိုကိုနိုင်ငံနဲ့နယ်စပ်ချင်းထိစပ်နေတဲ့စပိန်ကိုပိုင်အုပ်ချုပ်ရေးနယ်မြေဆူတာမြို့ကိုကားနဲ့ဖြတ်ကျော်ပြီးခီးဆောင်အိတ်ထဲမှာရွှေပြောင်းဝင်ရောက်သူတွေကိုထည့်ထားပြီးတော့ခိုးသွင်းဖို့ကြိုးစားခဲ့တဲ့မော်ရိုကိုနိုင်ငံသားနှစ်ဦးကိုနယ်စပ်အဆောင်တွေကဖမ်းဆီးမိတယ်လို့စပိန်တာဝန်ရှိသူတွေကပြောပါတယ်။အာဖရိကအလဲပိုင်းဂေဘွန်နိုင်ငံကနေ19နှစ်အရွယ်ရွှေပြောင်းဝင်ရောက်သူကိုအမျိုးသမီးတဦးကခီးဆောင်အိတ်ထဲမှာထည့်တွန်းလာပြီးတော့မော်ရိုကိုနိုင်ငံကနေဝင်ရောက်ဖို့ကြိုးစားနေစဉ်မှာလူဝင်မှုကြီးကြပ်ရေးတာဝန်ရှိသူတွေကတွေ့တာလို့နယ်စပ်လုံခြုံရေးတွေကပြောပါတယ်။ဒီအသက်22နှစ်အရွယ်အမျိုးသမီးကလုံခြုံရေးဂိတ်တွေကိုရှောင်ဖို့စူးစမ်းနေတာကြောင့်ရဲတွေကတန်တရားဝင်ခဲ့တာပါ။ခီးဆောင်အိတ်ကိုဖွင့်လိုက်တဲ့အခါမှာတော့ခီးဆောင်တစ်တာထဲမှာခွေခေါက်လိုက်ပါလာတဲ့အသက်ရှူကျက်နေတဲ့အမျိုးသားကိုတာဝန်ရှိသူတွေကတွေ့ရှိခဲ့ပြီးချက်ချင်းဆိုသလိုပဲသူ့အတွက်ဆေးဝါးအကူအညီတွေရယူခဲ့ရတယ်လို့ရဲတွေကပြောပါတယ်ခင်ဗျာ
။မခင်ဖြူထွေးနဲ့ကိုငိမ့်ကျန်းတို့တင်ဆက်ခဲ့တဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့ညပိုင်းအပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။မနေ့ပြန်တနင်္လာမနေ့ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 40 49နဲ့50တို့ကနေထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်ရှင်။ကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမတ်သိန်းဂီထိုက်ကတလှည့်ကြီးညာပေးပါမယ်ရှင
်။ Israel နိုင်ငံ Jerusalem မှာဒီကနေ့တနင်္ဂနွေနေ့စစ်သားအဖွဲ့တစ်ခုအတွင်းကုန်တင်ကားတစ်စင်းနဲ့မောင်းဝင်တိုက်ခိုက်ခံရတာကြောင့်အသက်20အရွယ်စစ်သား4ဦးသေဆုံးခဲ့ပါတယ်။စစ်သား15ဦးဒဏ်ရာရထားပြီး2ဦးကတော့ဆုံးဖြတ်ရတဲ့အနေအထားမှာရှိတယ်လို့အာဏာပိုင်တို့ကပြောပါတယ်။အခုတိုက်ခိုက်မှုဟာအကြမ်းဖက်ဝါရဇယ်တိုက်ခိုက်မှုဖြစ်နိုင်တယ်လို့လည်း Israel အာဏာပိုင်တို့ကပြောဆိုထားပါတယ်။အီရတ်နိုင်ငံဘက်ဂရက်မြို့တော်မှာအထီးကံဘုတ်ခွဲတိုက်ခိုက်မှုတစ်ခုအတွင်းအနည်းဆုံး73ဦးသေဆုံးပြီးဒါဇင်နဲ့ချီတန်ရာရရှိတယ်လို့အီရတ်အာဏာပိုင်တို့ကပြောပါတယ်။ Islamic အစွန်းရောက် IS အဖွဲ့ကသူတို့တိုက်ခိုက်တာလို့ပြောဆိုထားပါတယ်။ရှီယာမွတ်စလင်တွေအများစုနေထိုင်ရာရပ်ကွက်တစ်ခုကလူစီကာယာဇေးအဝင်မှာအထီးကံဘုတ်ခွဲသမားကအထီးကံဖောက်ခွဲတိုက်ခိုက်ခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စု Florida ပြည်နယ်ကလေးစိတ်မှာပြစ်ခတ်တိုက်ခိုက်ခဲ့သူလို့တန်းတရားရှိထားသူကိုနိုင်ငံတကာလေးစိတ်မှာလူသေဆုံးခဲ့ရတဲ့အကြမ်းဖက်တိုက်ခိုက်မှုနဲ့ဆွဲချက်တင်လိုက်ပြီလို့မိုင်ယာမီမြို့ကအစိုးရရှေ့နေရုံထုတ်ပြန်ချက်မှာဖော်ပြပါရတယ်။တောက်ချာနေကပြစ်ခတ်မှုအတွင်းလူ9ဦးကိုတပ်ဖြတ်ပြီးလူ6ဦးဒဏ်ရာရရှိမှုနဲ့အီရတ်စစ်ပြန်ဟောင်းအသက်26နှစ်အရွယ်အက်စတီဗန်ဆန်တီယာဂိုကိုဆွဆွဲထားတာပါဖလော်ရီဒါပြည်နယ်ဖော့လော်ဒါဒေးလေးစိတ်တွင်ဖြစ်ခတ်မှုကြောင့်လူထောင်နဲ့ခြေချောက်လန့်ထွက်ပြေးခဲ့ရပြီးလေးစိတ်အတွင်ရုတ်ရုတ်သေးသေးဖြစ်ခဲ့ပါတယ်အပြစ်ရှိတယ်လို့ဆုံးဖြတ်ခံရရင်တော့ဆန်တီယာဂိုအနေနဲ့တည်တံဒါမှမဟုတ်လဲထောင်ဒဏ်တသက်ချမှတ်ခံရမှာဖြစ်ပါတယ်ဆန်တီယာဂိုကိုတနက်ကိုင်းဆောင်မှုနဲ့လဲဆွဲချက်တင်ထားတာဖြစ်ပါတယ်ရှင်
သတင်းချင်းချုပ်ကိုမတ်သိန်းကြီးထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညအတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Vitek Zonyet ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝေယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့ညပိုင်းအစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီအထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။မနေ့ပြန်တနင်္လာမနေ့ခင်းအစီအစဉ်တွေကိုတော့မနေ့6နာရီကနေ8နာရီအထိလိုင်းဒိုမီတာ14 40 49နဲ့50ကနေထုတ်လွှင့်ပေးမှာဖြစ်ပါတယ်ရှင်။တော်တာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.